Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA American အသံရဲ့2022ခုနှစ်ဒီဇင်ဘာလ29ရက်ကြာတာပတင်းနေ့မနက်ခင်း6:00နာရီအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line တို့မီတာ 3048 နဲ့ line လာမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆီလိုက်ပါတယ်။ကျမနင်္ဂလာပါ။ဒီကနေ့မနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါ။ဒီကနေ့သတင်းတွေကိုတော့နန်းလောင်နဲ့အတူပြောပြမှာပါ။တရင်နေရမှာဆိုလို့ရှိရင်လာမယ့်2023ခုနှစ်မှာလဲမြန်မာနိုင်ငံမှာပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့ဒုက္ခတွေပိုတိုးလာနိုင်တယ်လို့ကုလသမဂ္ဂ IOM ကပြောဆိုပါတယ်မြန်မာနိုင်ငံကငွေကြေးတတ်နိုင်သူတွေထိုင်းနိုင်ငံမှာရွှေ့ပြောင်းနေထိုင်မှုတိုးလာနေပြီးတိုက်ခန်းဝယ်ယူမှုတွေမြင့်တက်လာနေပါတယ်တရုတ်နဲ့ရုရှားရည်တက်တွေတရုတ်ပင်လယ်ပြင်မှာပူးတွက်စီးရေးလက်ချင်းကပါတယ်အဲ့ဒီလိုမြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
ကောင်းပါပြီရှင်ထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်လာတဲ့မြန်မာ30ကျော်တဲ့မှာမှု၍ဆေးဝါးတွေတဲလာတဲ့သူတူဦးလဲပတ်ဝန်းနဲ့တရင်ကိုဒီကနေ့ထုတ်လွှင့်သွားဖို့ရှိပါတယ်
။အခုလိုမျိုးဖြတ်ကျော်ဝင်ရောက်အဲ့ဒါပို့ဆိုးတယ်။အဲ့ဒါအမှုကိုကြည့်ရသူကမှု၍ဆေးဝါးကိုလည်းဆက်ဖြတ်ကျော်ပြီး
အပြည့်စုံကိုတော့မကြခင်ကြားဖို့ရှိပါတယ်။ကြားအပြင်ဒီရက်ပိုင်းအတွင်းမှာပဲနိုင်ငံရေးနဲ့ဆက်ဆက်တဲ့အမှုတွေကိုဆက်တိုက်ဆိုသလိုထောင်နှံတွင်ချမှတ်နေတဲ့တရင်နဲ့အပတ်စဉ်ကဏ္ဍဖြစ်တဲ့လူလူနဲ့ကြမ်းမာရေးကဏ္ဍကိုထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍမှာတော့တနှစ်အတွင်းစူးစီးတင်ပြချက်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်တဲ့တရင်တွေကိုကိုစောမိုးကျော်နဲ့ကျမနှောင်းလောက်ပြောပြပါမယ်ရှင်။
ယူကရိန်းပြန်လည်သိမ်းပိုက်ထားတဲ့ခါဆန်မြို့ကိုဗုဒ္ဓူးနေကရုရှားကမစ်ဆိုင်းတုံးနဲ့အပါအဝင်လက်နက်ကြီးတွေနဲ့ပစ်ကတ်တိုက်ခိုက်ခဲ့ပြီးအရသားတွေကပစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုပါတယ်။ရုရှားကစုစုပေါင်းမစ်ဆိုင်းတုံး33လုံးပစ်ကတ်ခဲ့တယ်လို့ယူကရိန်းစစ်တပ်အကြီးအကဲကပြောဆိုပါတယ်။ရုရှားကတော့အရသားတွေကိုပစ်မှတ်ထားတိုက်ခိုက်တယ်ဆိုတာမဟုတ်ဘူးလို့ညင်းပါတယ်။ဗုဒ္ဓူးနေကဘက်ခ်မန်နဲ့ဒုံဘေ့စ်ဒေသကတချို့နေရာတွေမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ယူကရိန်းကပြောပါတယ်။တချိန်တည်းမှာပဲယူကရိန်းအနေနဲ့တိုက်ခိုက်ရေးသုံးမောင်းသူမဲ့ drone တွေထုတ်လုပ်ဖို့ကြိုးပမ်းနေတယ်လို့ယူကရိန်းအစိုးရနည်းပညာဝန်ကြီးကပြောဆိုပါတယ်။ယူကရိန်းက drone အစင်1400ကျော်ဝယ်ယူထားပြီးအများအပြားကင်းတောက်အတွက်အသုံးပြုတဲ့ drone တွေဖြစ်ပါတယ်။ဒီ drone တွေကိုတိုက်ခိုက်ရေးအတွက်အစင်တိုးမြင့်နိုင်ဖို့ကြိုးပမ်းနေတယ်လို့ပြောဆိုပါတယ်။အီတလီကာကွယ်ရေးဝန်ကြီး Guido Crosto ကတော့ယူကရိန်းသမ္မတ Zelensky တောင်းဆိုထားတဲ့လေကြောင်းရံကာကွယ်ရေးလက်နက်တွေပေးသင့်မပေးသင့်စဉ်းစားနေတယ်လို့ပြောဆိုကြောင်းဗုဒ္ဓဦးနေမှာသတင်းမှာဖော်ပြပါတယ်။အီတလီရဲ့ SAMPT အမျိုးအစားလေကြောင်းရံကာကွယ်ရေးလက်နက်တွေအပါအဝင်စစ်လက်နက်ပစ္စည်းတွေထောက်ပံ့ပေးဖို့သမ္မတဇာလင်စကီကအီတလီအစိုးရထံကိုတောက်ခံထားတယ်လို့ဒီလာထဲမှာပဲကာကွယ်ရေးဝန်ကြီးကရိုက်တာသတင်းဌာနကိုပြောဆိုခဲ့ပါတယ်။
ရုရှားရဲ့ကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံအတွက်မြေပြင်ကနေဝင်ဟင်ပစ်မီဆိုင်ဒုံးရံကာကွယ်ရေးစနစ်အပါအဝင်စစ်ရဲအကူအညီတွေတိုးမြင့်ပေးအပ်ဖို့ဆွေးနွေးနေရေးပြင်သစ်ကာကွယ်ရေးဝန်ကြီးပုတ်ထူးနေမှာပဲယူကရိန်းကိုရောက်ရှိလာပါတယ်
။ Et les présidents Zelensky et Macron nous ont demandé et chargé à toi et à moi
ယူကရိန်းစစ်ပွဲအတွက်ကူညီထောက်ပံ့ရေးအစီအစဉ်တွေကိုဇန်နဝါရီလမှာတင်ပြဖို့သမ္မတ Zelensky နဲ့သမ္မတ Macron တို့နဲ့ဦးစလုံးကကျွန်တော်တို့ကိုတာဝန်ပေးထားပါတယ်လို့ပြည်သက်ကာကွယ်ရေးဝန်ကြီး Sebastian Lecornu ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါယူကရိန်းအတွက် Caesar Howitzer လို့လက်နက်ကြီးစနစ်တွေကိုပြင်သစ်ကပေးအပ်ထားပြီးဖြစ်တယ်လို့ပြင်သစ်စက်ရုံတွေစီကနေပစ္စည်းကရိယာတွေတိုက်ရိုက်ဝယ်ယူနိုင်အောင်လို့ဒေါ်လာတန်230ဖို့ရန်မငွေလဲမှတီးပေးထားပါတယ်ယူကရိန်းရဲ့စစ်လက်နက်ပစ္စည်းပြုပြင်ထိန်းသိမ်းရေးအတွက်ပြင်သစ်ကရန်မငွေချထားပေးပြီးဖြစ်တယ်လို့လည်းဝန်ကြီး Lecornu ကပြောပါတယ်ဒါအပြင်အဲ့ဒီငွေတွေနဲ့ပဲ drone ယာဉ်တိုက်ခိုက်မှုတွေကိုစောင့်ကြည့်ပြီးတော့တံပြန်တိုက်ခိုက်နိုင်တဲ့ Mistral Missile Drone လက်နက်တွေကိုဝယ်ယူနိုင်တယ်လို့လည်းပြောပါတယ်ရုရှားတို့ကျူးကျော်တိုက်ခိုက်ခဲ့တဲ့ February လနောက်ပိုင်းယူကရိန်းကိုပထမဆုံးရောက်လာတဲ့ပြင်သစ်ကာကွယ်ရေးဝန်ကြီးကယူကရိန်းကာကွယ်ဝန်ကြီး Oleski Resinov နဲ့ဒီဇင်ဘာ28ရက်ကပူရဲသတင်းစာရှင်းလင်းပွဲမှာကျင်းပအချိန်မှာပြောဆိုသွားတာပါလက်တလောသတင်းမှတ်တွေအတွင်းရုရှားတို့အပြင်းထန်တိုက်ခိုက်မှုကြောင့်ယူကရိန်းရဲ့အခြေခံအဆောက်အုံတွေထိခိုက်ပျက်စီးနေရတဲ့အတွက်လျှက်စီမီမရတဲ့ပြည်သူတန်းနဲ့ချီရှိပါတယ်ယူကရိန်းကာကွယ်ရေးဝန်ကြီးကလည်းယူကရိန်းရဲ့ထိတ်တန့်ဦးစားပေးကလေကြောင်းရန်ကာကွယ်ရေးစနစ်ဖြစ်ပြီးတော့လက်နက်ကြီးစနစ်တွေနဲ့လက်နက်ခရယာတွေပုံမလိုအပ်တယ်လို့ပြောဆိုသွားပါတယ
်တရုတ်အရှေ့ဘက်ပင်လယ်ပြင်အတွင်းတရုတ်နဲ့ရုရှားတပတ်ကြာရေတပ်ပူးတွဲစီးရေးလက်ချင်းမှုပြီးဆုံးသွားပြီလို့ရုရှားကာကွယ်ရေးဌာနကထုတ်ပြန်ပါတယ်ဒီလက်ချက်မှုထဲမှာရင်းမြုပ်ပုံးနေစစ်တင်းဘောကပြစ်ခတ်တဲ့နီးတွေနဲ့ရန်သူရင်ငုတ်တင်းဘောကိုဖမ်းဆီးချိန်ပုံးနဲ့လက်ချက်မှုတွေလည်းပါဝင်တယ်လို့ဆိုပါတယ်။ ရုရှားရေတပ်ရဲ့တပ်ဆွဲတစ်ခုဖြစ်တဲ့ Pacific စစ်သည်မော့အုပ်စုနဲ့တရုတ်ရေတပ်တို့နိုင်ငံပူးတွဲစီရေးလေ့ကျင့်မှုသဘောတူညီချက်အရပြုလုပ်ခဲ့တာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်။ဒီဇင်ဘာလ21ရက်နေ့ကနေ28ရက်နေ့အထိနိုင်ငံရေတပ်ပူးတွဲစီရေးလေ့ကျင့်မှုကိုတရုတ်ပြည်ကွေချမ်းပြည်နယ်ကရှိုးချန်ဂျိုရှန်နဲ့တိုင်ဂျိုဒေသပင်လယ်ပြင်အတွင်ပြုလုပ်ခဲ့တာဖြစ်တယ်လို့တရုတ်အစိုးရသတင်းဌာနတွေကကြေညာပါတယ်။တရုတ်ပင်လယ်ပြင်အတွင်းရုရှားစစ်သည်မော်နေတဲ့တရုတ်စစ်သည်မော်တွေမောင်းနှင်ခဲ့ပြီးရုရှားစစ်သည်မော်တွေကမစ်ဆိုင်းတုံးတွေအပါအဝင်လက်နက်တွေပစ်ခတ်တာတရုတ်ရုရှားရေတပ်သားတွေကတရုတ်မက်ဒရင်စကားနဲ့ပြောဆိုဆက်သွယ်နေတာအစတဲ့ဗီဒီယိုတွေကိုရုရှားကာဝေးဝင်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။တရုတ်သမ္မတရှီချင်းဖင်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဒီနေ့မကုံမင်းစကားပြောဆိုဖို့ရှိတယ်လို့ရုရှားအစိုးရပိုင်း TASS သတင်းဌာနကပြောဆိုခဲ့ပါတယ်။
တရုတ်အစိုးရကကိုဗစ်ကရောဂါထိန်းချုပ်ရေးအတွက်3နှစ်ကြာဆိုင်းငံ့ထားတဲ့တာမန်ပြည်ဝင်ခွင့်ဗီဇာတွေနဲ့နိုင်ငံကူးလက်မှတ်တွေကိုပြန်ထုတ်ပေးမယ်လို့မယ်လို့ပြောပါတယ်။ဒါဟာကရောဂါထိန်းချုပ်ရေးကန့်သက်သားမြစ်ချက်တွေဖြေလျှော့ပေးနေတာမှာကြီးမားတဲ့ခြေလှမ်းတရားလည်းဖြစ်ပါတယ်။ဒီဆောင်ရွက်ချက်တွေကြောင့်လာမယ့်လမှာကြာရောက်တော့မယ့်တရုတ်နေသက်ကူအားလရဲ့ရာသီမှာတန်းနဲ့ချီတဲ့တရုတ်ပြည်သူတွေလည်းပြပနိုင်ငံကိုခီးရွှေထွက်လာနိုင်ခြင်းရှိပါတယ်။ကိုဗစ်ကရောဂါကရဲ့ကြောင့်ကြာဆင်းလာနေတဲ့နိုင်ငံအစည်းအဝေးကြီးပြန်လည်ဦးမော်လာအောင်လို့တရုတ်သမ္မတရှီချင်းပင်ကကြိုးပမ်းနေတာမှာကမ္ဘာပေါ်ကအတင်းကျပ်ဆုံးလို့ပြောရမယ်။ကိုဗစ်ကရောဂါဆိုင်ရာကန့်သက်ချက်တွေကိုရုတ်တရက်ဖြေလျှော့ပေးလိုက်တယ်လို့ဗီဇာနဲ့နိုင်ငံကူလက်မှတ်တွေပါထုတ်ပေးတော့မယ်ဆိုပြီးတော့ထပ်ပြီးတော့ကြေညာလိုက်တာပါ။တရုတ်ရဲ့ COVID ကန့်သက်ချက်တွေကြောင့်တန်းနဲ့ချီတဲ့ပြည်သူတွေအိမ်ထဲကအိမ်မြထွက်ခွင့်မရတဲ့အတွက်ပိုကူးဆက်မှုနှုန်းကျဆင်းခဲ့ပေမလို့ပြည်သူတွေဖက်ကစိတ်ဆိုးသောတာထွက်လာကြပြီးတော့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းလည်းကျဆင်းလာတာပါ။ COVID-19 ကရောဂါစတင်ခဲ့တဲ့2020ခုနှစ်အစောပိုင်းကာလမှာပဲပြည်ဝင်ခွင့်ဗီဇာအများစုနဲ့နိုင်ငံကူးလက်မှတ်တွေကိုအစိုးရကထုတ်မပေးဘဲရဆိုင်ခဲ့တာဖြစ်ပါတယ်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဂျာတာဝရင်းနဲ့မနေ့ဖက် VOA ရဲ့သတင်းတွေကိုဆက်လက်ပြောပြပါဦးမယ်မြန်မာနိုင်ငံမှာပဋိပက္ခကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူ 1.4 သန်းကျော်ရှိနေပြီးလာမယ့်2023ခုနှစ်အတွင်းမှာလည်းလက်ရှိနှုန်းထားဒါမှမဟုတ်ဒီထက်ပိုတဲ့နှုန်းထားအနေနဲ့ဒုက္ခသည်တွေထပ်တိုးလာနိုင်တာကြောင့်လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပိုဆိုးလာနိုင်တယ်လို့ကုလသမဂ္ဂရဲ့နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများဆိုင်ရာအဖွဲ့အစည်းဖြစ်တဲ့ IOM ကထုတ်ပြန်ပြောဆိုပါတယ်2020ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်လက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူပေါင်း1,300,000ကျော်ရှိခဲ့ပြီးစကိုင်းတိုင်းတစ်ခုတည်းမှာတင်6,100,000ကျော်ရှိတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့စီးပွားရေးဆိုင်ရာအကြအတဲတွေကြောင့်တိုင်းပြည်ဆွန့်ခွာထွက်ပြေးရသူလစဉ်4,000လောက်ရှိတယ်လို့ IOM ကခန့်မှန်းထားပါတယ်မြန်မာပြည်မှာကျန်းမာရေးနဲ့ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာလည်းဆက်ပြီးအခက်အခဲတွေတွေ့ကြုံနေဦးမှာဖြစ်ပါတယ်ဒါအပြင် COVID-19 စစ်ဆေးကုသမှုနဲ့ကာကွယ်မှုဆိုင်ရာကိစ္စတွေမှာလည်းအခက်အခဲတွေရှိနေပြီးအန္တရာယ်ရှိတဲ့အခြေအနေပိုတိုးလာနိုင်တယ်လို့ IMO ကဆိုပါတယ်2023ခုနှစ်အတွင်းစစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲအစီအစဉ်ကြောင့်လဲနောက်ထပ်အကြမ်းဖက်ဖိနှိပ်မှုတွေနဲ့လုံခြုံမှုကင်းမဲ့တဲ့အခြေအနေတွေပိုဆိုးလာနိုင်တယ်လို့လဲခန့်မှန်းတွက်ချက်ထားပါတယ်။ဒါအပြင်မြန်မာနိုင်ငံဟာရာသီဥတုပြောင်းလဲမှုတန်ကိုအဆိုးအဝါဆုံးခံရမဲ့နိုင်ငံတွေထဲမှာထိတ်ဆုံးမှာပါဝင်နေပြီးခုခံကာကွယ်နိုင်မှုမှာကမ္ဘာပေါ်ကနိုင်ငံပေါင်း182နိုင်ငံမှာမြန်မာနိုင်ငံကအဆင့်156မှာရှိနေပါတယ်။
2023ခုနှစ်တစ်ကိုကြိုဆိုဖို့နယူးယောက်မြို့ကကမ္ဘာကျော် Times Square မှာအထင်ကြီးခရစ်စတဖန်ဘောလုံးကြီးတက်ကိုအင်္ဂါနေ့ကပဲဖန်ချက်ပေါင်း200နီးပါးထည့်သွင်းတက်ဆင်ခဲ့ကြပါရယ်1999ခုနှစ်မှာ Iris လူမျိုးလက်မှုအမှုပညာရှင်တယောက်ကဖန်ဘောလုံးကြီးတက်မှာတက်ဆင်ဖို့ခရစ်စတဖန်ချက်ပေါင်း2688ချက်ကိုလက်နဲ့တစ်ခုချင်းစီဖန်တီးခဲ့တာဖြစ်ပါတယ်နေဟောင်းကုံလို့နေတိကူဖို့ဆက်ကမှအလိုမှာမျောစင်ဘောကနေမိအောင်ဆုံးထွင်ထားတဲ့အဲ့ဒီဖန်ဘောလုံးကြီးတစ်ဖြည်းဖြည်းကျလာတဲ့အချိန်ကိုတန်းနဲ့ချီတဲ့လူတွေကပျော်ပျော်ရွှင်ရွှင်နဲ့ကြိုဆိုကြတာဟာနယူးယောက်မြို့ရဲ့အစဉ်အလာတစ်ခုလည်းဖြစ်ပါတယ် အဲ့ဒီဖမ်းမော်လုံးကြီးကိုလည်းနှစ်စဉ်နှစ်တိုင်းမှန်ချက်တွေအစားထိုးပြီးတော့ပြန်လည်အသုံးပြုလာတာဖြစ်ပါတယ်။ဒီနှစ်အတွက်ဆောင်မုတ်ကတော့ချစ်ချင်းမေတ္တာလက်ဆောင်မုတ်လို့အဓိပ္ပာယ်ရတဲ့ Gift of Love လို့ဖြစ်ပါတယ်။အဲ့ဒီဆောင်မုတ်အတိုင်းအသေးပုံလေးတွေကိုဖမ်းချက်တွေထဲမှာထည့်သွင်းဖန်တီးထားတယ်လို့ Waterford Company ကအနုပညာရှင် Tom Brennan ကပြောပါတယ်။ COVID ကရောဂါနဲ့နှစ်နှစ်လောက်ရင်ဆိုင်ကျော်လွှားခဲ့ကြတဲ့ကျွန်တော်တို့အားလုံးကိုချစ်ချင်းမေတ္တာတွေကဝမ်းရနေပါတယ်လို့လည်း Tom Brennan ကပြောပါတယ်။ဒီနှစ်မှာတော့ COVID ကရောဂါဆိုင်ရာကန့်သတ်ချက်တွေချမှတ်မထားတော့ပါဘူး။နယူးယောက်မြို့ကိုအလက်ပတ်ရောက်လာသူတွေကလည်းအေးအေးတန်ကိုမမှုဘဲနဲ့ Times Square မှာ Crystal Ball လုံးကြီးကျလာတာကိုကြည့်ရင်နှစ်သက်ကူကိုကြိုဆိုကြတော့မှာဖြစ်ပါတယ
်။အိန္ဒိယဘူအစိုးရအုပ်ချုပ်မှုအောက်မှာရှိတဲ့ကက်ရှမီးယားဒေသထဲမှာအပြန်အလှန်ပြစ်ခတ်တိုက်ခတ်မှုတစ်ခုအတွင်းအစိုးရတပ်ဖွဲ့ရဲ့လက်ထက်နဲ့စစ်သွေးကြွလို့တန်တရားရှိသူ၄ဦးသေဆုံးခဲ့ကြောင်းအိန္ဒိယရဲတပ်ဖွဲ့ကဗုဒ္ဓဟူးနေ့မှာပြောဆိုပါတယ်
။ဆို4 आतंकी जो ट्रक में थे वो मारे गए 8 बड़े हथियार बरामद हुए हैं जिसमें 7 AK-47
काड़े मा लाई बा लारे सितवे ज्वा 4 ऊ तेसौ मारे तना सटले ने खेयान तचो तेंसी यामी बारे लो जम्मू မျိုးရဲ့ရဲအချီကဲတူဖြစ်တဲ့မူကာရှိစင်းကသတင်းတောက်တွေကိုပြောဆိုသွားတာပါဂျမ္မူမျိုးပြင်ကအဝေးပြေးလမ်းပေါ်မှာတန်တရားရှိပွဲ ट्रक ကတစီးကိုဗုဒ္ဓဟူးနေ့အစောပိုင်းကရဲတပ်ဖွဲ့ကတွေ့ရှိခဲ့ပြီးမတင်ငါတဲ့အတွက်စစ်စီရမှာကားတွေကတနက်နဲ့စတင်ပြစ်ခတ်ခဲ့တဲ့အတွက်ရဲတွေနဲ့အပြန်အလှန်ပြစ်ခတ်ခဲ့တာဖြစ်တဲ့အကြောင်းရဲအရာရှိကသတင်းတောက်တွေကိုပြောဆိုပါရတယ်။ကားမောင်းသူကတော့ထွက်ပြေးနေတဲ့အတွက်ရဲတွေကလိုက်လံရှာဖွေနေတယ်လို့လည်းပြောပါရတယ်။ဟိမဝန္တာတောင်တန်းတွေပေါ်မှာတရှိတဲ့ကက်ရှမီးယားဒေသတစ်ခုလုံးကိုအိန္ဒိယနဲ့ပါကစ္စတန်တို့ကတူပိုင်ကိုပိုင်အငင်းပွားနေကြတာပါ။အိန္ဒိယအုပ်ချုပ်မှုအောက်မှာကက်ရှမီးယားဒေသကလက်နက်ကိုင်တွေကအိန္ဒိယအစိုးရကို1989ခုနှစ်ကတည်းကတော်လန်ပုံကန်လာတာဖြစ်ပါတယ်။တပုံအဖွဲ့ရဲ့ရီမန့်ချက်ဖြစ်တဲ့ပါကစ္စတန်နဲ့ပေါင်းစည်းရေးဒါမှမဟုတ်တီးခြားလွတ်လပ်တဲ့ဒေသထူထောင်တာကိုကက်ရှမီးယားဒေသခံမွတ်စလင်အများစုကတော့ထောက်ခံကြပါတယ
်။ကြာရပရင်းနဲ့မန္တလေးထိပ်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစောမွကျော်နဲ့ကျွန်မနောင်လောက်တင်ပြခဲ့တာပါရှင်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေသတင်းပတ်ဆိုင်ကဏ္ဍတွေနဲ့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့စာသားနဲ့လည်းဖတ်ရှုနိုင်ပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်နဲ့စူးစီးတင်ပြချက်တွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်။Time မြန်မာနယ်စပ် Prajut Kiriran ပြည်နယ်ထက်ကဟွေယောင်စီစေရေးဂိတ်မှာအထောက်ထားမဲ့မြန်မာနိုင်ငံသား30ကျော်ကိုလူမောင်ခိုတင်လာတဲ့ကားအင်ကာနေကဖမ်းမိခဲ့ပါတယ်။အဲ့ဒီအထက်ကမြန်မာရွှေ့ပြောင်းအလို့သမားတဦးဟာကာလတံပိုးဘတ်ငွေ2တန်းလောက်တံပိုးရှိတဲ့ ICE လို့ခေါ်တဲ့မွေးစေဝါတွေတဲဆောင်လာတာကြောင့်တရားမွေနယ်စပ်ဖြတ်ကျော်မှုလူမောင်ခိုမှုမူးယစ်မှုနဲ့တရားစွဲဆိုဖို့ပြင်နေတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မိုင်အေးမာကသတင်းပေးပို့ထားပါတယ်။
အခုဖမ်းဆီးရမိတဲ့မြန်မာနိုင်ငံသားတွေဟာမြန်မာနိုင်ငံရခိုင်ပြည်နယ်တနင်္သာရီတိုင်းရန်ကုန်တိုင်းတွေကနေလာကြသူတွေဖြစ်ပြီးသူတို့တွေဟာထိုင်းလူကုန်ကူးသူတွေနဲ့ဆက်သွယ်ပြီးဆူရတ်ထာနီနဲ့မလေးရှားနိုင်ငံမှာအလုပ်လုပ်ကြဖို့အတွက်ထွက်လာခဲ့ကြသူတွေပါသူတို့တွေဟာပရာချုတ်ခီရီကန်အပိုင်ထက်စကဲမြို့နယ်ဟွာရင်စစ်စေးဂိတ်မှာအထူးစစ်စင်ရေးရဲတပ်ဖွဲ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်လူ30ကျော်ထဲမှာမြန်မာနိုင်ငံသားတဦးထံကနေICE မူရစေဝါတွေဖမ်းမိခဲ့တာဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလို့သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်ကားကိုသူတို့မတင်ကားလို့ရတယ်ခိုင်းပြီးတော့လိုက်ပြီးတော့ဖမ်းတော့ဖမ်းရနေမှာအဲ့ဒီပါလာတဲ့အလို့သမားတွေအခြေစိုက်ရမွန်အလို့သမားတွေတရားမှာတယောက်မှာတယ်မှာရေခဲရေခဲဆိုတော့အဲ့ဒီကြားအဲ့ဒီပေါ်မှာ10ကီလိုလောက်အဲ့ကောင်တွေကအခုခေတ်မှာဒီဘက်အချက်မှာလေအကျန်းဟိုဟာပြင်နေတယ်ဟိုဘယ်လိုကောင်းလဲစင်မာတွေတော်တော်များများလေးပွင့်နေပြောရဲအဲ့ဒါတွေကိုပေါင်ဖို့ရောင်းဝယ်ကြရတယ်ပထမတော့သုံးတာပေါ့သုံးတာနဲ့နောက်အဲ့ဒါကိုရောင်းတဲ့အချက်ဖြစ်လာအောင
်ဒီထဲကမူရစေးဝါလက်ဝယ်တွေ့ရှိထားသူကိုတော့တရားမဝင်နေဆက်ဖြတ်ကျော်မှုလူမောင်ခုမှုတွေတာမကမူရမောင်ခုမှုတွေနဲ့တရားဆွဲဆိုခံရမှာဖြစ်လို့အမှုပိုကြီးသွားနိုင်တယ်လို့လည်းဦးမင်းဦးကဆိုပါတယ
်ဆိုရင် तू ကနှမှုဖြစ်ပြီလေဒီကတော့ဒီကြောက်ကတော့ဆရာဖမ်းမနေလို့တရင်ရလို့ဒီအကြောင်းကြောင့်လာဖြစ်တယ်မလားလာဖြစ်ပြီးတော့ဖမ်းမူရစေဝါကိုလက်ထဲမှာမိတယ်အဲ့ဒါမျိုးကတမျိုးအခုလိုမျိုးဖြတ်ကျော်ဝင်ရောအဲ့ဒါပို့ဆိုးတယ်အဲ့ဒါအမှုပို့ကြည့်တယ်သူကမူရစေဝါကိုနေဆက်ဖြတ်ကျော်ပြီးတော့မူရမောင်ကိုဖြစ်တော့ဒါကအဲ့သူတို့အမှုကန်နေရဲရဲကျွန်တော်တို့အစိုးရရှိနေစီရဲ့အဆွဆွဲချက်ကိုလုပ်ကြည့်တယ
်ဒီထဲကမြန်မာနိုင်ငံသား35ဦးကိုလူမောင်ကိုကူးလာတဲ့ထိုင်းနိုင်ငံသား4ယောက်ကိုလည်းဖမ်းဆီးထားပါတယ် ဖမ်းမိတဲ့မြန်မာနိုင်ငံသား35ဦးဟာမြန်မာနိုင်ငံရခိုင်ရန်ကုန်ဒဝယ်စတဲ့ဒေသတွေကနေလာခဲ့ကြသူတွေပါအဲ့ဒီတဲကမြန်မာနိုင်ငံသားတဦးဖြစ်တဲ့စိုးလင်းရဲ့ခီးဆောင်အိတ်ကိုဖွင့်ပြီးတော့စစ်ဆေးချိန်မှာကာလတန်ဖိုးဘန့်ငွေ2တန်းလောက်တန်ဖိုးရှိတဲ့ ice မူရစေးဝါ2ကီလိုကိုရဲတပ်ဖွဲ့ကတွေ့ရှိသွားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံအတွင်းပိုင်းကိုဝင်ရောက်ပြီးသူတို့ချိတ်ဆက်ထားတဲ့နေရာတွေကိုရောက်ဖို့အတွက်တဦးကိုဘန့်ငွေ2000ပေးလာခဲ့ကြတာလို့လည်းဆိုပါတယ်ထိုင်းနိုင်ငံရဲ့မူရစေးဝါဥပဒေအရအခုလိုမျိုးမူရစေးဝါမှုနဲ့ပြစ်မှုထင်ရှားတယ်ဆိုရင်ထောင်ဒဏ်15နှစ်နဲ့အထက်အမြင့်ဆုံးသေတံအထိအပြည့်ကျခံရမှာဖြစ်တယ်လို့လည်းအလုသမားရေးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ရှင်
။မအေးမှတင်ပြတော့တာပါရှင်။ FOA မြန်မာပိုင်းရဲ့ဂျာတာပရင်းနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံရေးနဲ့ဆက်ဆက်တဲ့အမှုတွေကိုဆက်တိုက်ဆိုသလိုထောင်ချနေတဲ့သတင်းဖက်ဆက်ရအောင်ပါ။နိုင်ငံရေးတက်ကြွလှုပ်ရှားသူတို့ရဲ့အမှုတွေလိုက်ပင်းနေတဲ့ရှင်းနေဒေါ်ရွတ်နုအောင်ကိုထောင်ဒဏ်15နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ HIV AIDS ဝေဒနာရှင်တွေကိုကူညီပေးနေတဲ့NACK ဟာကတာဝန်ခံ900ဇာကိုလည်းထောင်ဒဏ်3နှစ်ပြည်တန်းချမှတ်လိုက်ပါတယ်။ဒီရက်ပိုင်းအတွင်းမှာပဲနိုင်ငံရေးနဲ့ဆက်ဆက်တဲ့အမှုတွေကိုဆက်တိုက်ဆိုသလိုတခုလိုထောင်ဒဏ်တွေချမှတ်နေတာပါ။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့အလိမ်မကတင်ပြထားပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအဖွဲ့ဝင်ဟောင်းတွေရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးခဲ့တဲ့တရားလွှတ်တော်ရှင်နေဒေါ်ရွတ်နူအောင်ကိုဒီကနေ့မနက်ပိုင်းအိုးဘိုထောင်နေတရားရုံးကနေပုံမှန်90ညအကြမ်းဖက်မှုတွေအတွက်ငွေကြေးထောက်ပံ့မှုဆိုင်ရာပြစ်မှုနဲ့အလုတ်ကျန်းတဲ့ထောင်ဒဏ်15နှစ်ချမှတ်လိုက်တယ်လို့သူနဲ့နေဆက်သူတူက VOA ကိုအတည်ပြုပါတယ်
။90ညကျန်းသက်90ညနဲ့15နှစ်ချလိုက်။ဒီကမှုကိုသူတွေပဲကြည့်။ဟိုကျမ်းမကြီးတော့ဘာမှဖြစ်တယ်လို့တော့မပြောဘူး။ကြားရသေးတယ
်။တရားလွှတ်တော်ရှင်နေဒေါ်ရွတ်နုအောင်ဟာစွဲချက်အမျိုးမျိုးနဲ့ရင်ဆိုင်နေရတဲ့မန္တလေးဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်မန္တလေးတိုင်းအစိုးရဝန်ကြီးဦးစာနီအောင်ရဲ့အမှုတွေအပြင် NLD ပါတီနိုင်ရကဥဝင်းထရင်အမှုတွေအတွက်လည်းလိုက်ပါဆောင်ရွက်ပေးခဲ့မှုပါတယ်။တရားလွှတ်တော်ရှေ့နေဒေါ်ရွတ်နုအောင်ကို2022ခုနှစ်ဧပြီလ29ရက်နေ့ဒေါက်တာဇော်မြင့်မောင်ရဲ့တရားရုံးချိန်အပြီးမှာစစ်တပ်ကဖမ်းဆီးခဲ့တာဖြစ်ပါတယ်။တစက်ထဲမှာပဲ HIV AIDS ဝေဒနာရှင်တွေကိုစောက်ရှောက်ပေးတဲ့ရန်ကုန်တိုင်းတောင်တကုန်းမြို့နယ်က NACK ဟာရဲ့တာဝန်ခံကိုရာဇာကိုစစ်ကောင်စီကဆွဲဆိုထားတဲ့အကြမ်းဖက်ပုံမှာ50နှစ်ခန့်ငယ်နဲ့ထောင်ဒဏ်3နှစ်ချမှတ်လိုက်တယ်လို့သူရှင်နေကပြောပါဗျ
။3နှစ်ချလိုက်တယ်ဗျ။ကို50ညနဲ့ဆွဲလိုက်တယ်။ဆွဲပြီးတော့50နှစ်ခန့်ငယ်နဲ့ပြောင်းလဲပြီးအမိန့်ချပေးလိုက်တယ်။ကျမကြီးကတော့ကောင်းတယ်ဗျ။ UGAN Temperature ကတော့သူနဲ့သူမိသားစုတိုင်ပင်ပြီးတော့မှပဲကျွန်တော်တီးရမယ်ဗျ။ဆိုတော့ဒါတရားရုံးကဆွဲဆိုတဲ့ပုံမှာထက်ကိုသူပေါ်ပေါက်တယ်လို့မြင်တဲ့အတိုင်းပြောင်းလဲပြီးချပေးတာပေါ့ဗျ။ကျွန်တော်တို့ဘက်ကတော့တိမီသားစုဘက်ကတော့ယူကန်တက်ချင်လဲတက်လို့ခွင့်ရရတာပေါ့နော်တရားရုံးအမိန့်တစ်ခုအတီးဖြစ်နေစင်မှာကျွန်တော်ကတော့တရားနဲ့မတရားပြောနေခင်းရင်တာပေါ့နော
်အကြမ်းဖက်ပုံမှ50နှစ်ခန့်ငယ်ဆိုတာအကြမ်းဖက်မှုတွေကိုတိတိနဲ့တည်င်းမပေးပဲထိန်ချန်ထားရဲဆိုပြီးစွဲဆိုတဲ့ပုံမှဖြစ်ပါတယ်မူလကသူ့ကိုအကြမ်းဖက်မှုကိုငွေကြေးထောက်ပံ့တယ်လို့ဆွဆွဲပြီးအကြမ်းဖက်မှုပုံမှ90ညနဲ့တရားစွဲဆိုထားရကနေအခုလိုပုံမှပြောင်းလဲတရားစွဲဆိုပြီးထောင်ဒဏ်ချမှတ်ခဲ့တာဖြစ်တယ်လို့သူရှင်တွေကပြောပါဗျ။ဒီအပိုင်းမှာတော့ပုံမှအမျိုးမျိုးနဲ့စွဲဆိုဖမ်းဆီးထားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့သူတို့ကိုအကူအညီပေးသူတွေကိုထောင်ဒဏ်တွေအသီးသီးချမှတ်နေပါဗျ။မနေ့ကလည်းရန်ကုန်မြို့ဘူ1044လမ်းဖြစ်စဉ်ကဖမ်းဆီးခံလူငယ်တွေကိုအင်းစိန်ထောင်တွင်တရားရုံးကနေနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်ပါဗျ။ထောင်ဒဏ်ချမှတ်ခံရသူ9ဦးထဲမှာမတ်ပိုးကြော်ကြော်ခန်းဆိုတဲ့အမျိုးသမီးငယ်တဦးလည်းပါဝင်ပါတယ်။ကျန်တဲ့အမျိုးသား6ဦးထဲမှာလူငယ်5ဦးကတော့ဖြစ်စဉ်မှာဖမ်းဆီးခံရသူတွေဖြစ်ပြီးနောက်ထပ်အမျိုးသား2ဦးကတော့အငှားရင်ပေါင်ဖြစ်တယ်လို့နှီးဆက်သူတွေကပြောပါတယ်။ဒီလူငယ်တွေကိုတော့ပောက်ကွဲစေတတ်တဲ့ဝတ္ထုပစ္စည်းများအဥပဒေပုံမှ9နဲ့ထောင်ဒဏ်9နဲ့ဆက်ဆက်ပုံမှဖြစ်တဲ့ပုံမှ3မြင်းဆောင်6နဲ့ထောင်ဒဏ်9နှစ်တို့ကိုတီးချအမိန့်ချတာမို့တယောက်ကိုထောင်ဒဏ်12နှစ်အတီးတီးကြခံရမှာဖြစ်ပါတယ်။အငားရမောင်အမျိုးသားကတော့ပောက်ကွဲစေတတ်သောဝိတ္ထုပစ္စည်းများအဥပဒေပုံမှ3မြင်းဆောင်6နဲ့ထောင်ဒဏ်9နှစ်ချမှတ်ခံရတယ်လို့သိရပါတယ်။ပြီးခဲ့တဲ့2021ခုနှစ်ဩဂတ်လ10ရက်ကဘူ1044လမ်းကတိုက်ခန်းတစ်ခုကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းခဲ့လို့တိုက်ပေါ်ကနေလူငယ်တချို့ခုန်ချခဲ့ပါတယ်။အဲ့ဒီဖြစ်စဉ်မှာလူငယ်နှစ်ဦးဖြစ်တဲ့ကိုဝေဇော်ဖြိုးနဲ့မဝင်းဝင်းမြင့်ခေါ်ပန်းသီးတို့ကတော့နေရာမှာတင်သေဆုံးသွားခဲ့တာပါ။ နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသည် AABB ရဲ့စည်းရုံးအရ2022ခုနှစ်အာဏာသိမ်းချိန်ကစ2022ခုနှစ်ဒီဇင်ဘာလ28ရက်နေ့အထိတိုင်ဖမ်းဆီးခံရသူစုစုပေါင်း 16,000 ကျော်ရှိပြီး 13,000 ကျော်ဟာအကျဉ်းထောင်တွေထဲရှိနေဆဲပဲလို့ဖော်ပြထားပါတယ်ရှင်
အလိမ်မာတင်ပြတော်တာပါရှင် VOA မြန်မာပိုင်းရဲ့ဂျာတာပရနေမနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထောက်လွှင့်နေပါတယ်သောတာရှင်များရှင် VOA ရဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေသတင်းပတ်စဉ် TV မဂ္ဂဇင်းအစီအစဉ်တွေပြည်ရင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုသာမကနိုင်ငံတကာနဲ့ဒေသတွင်းကထူခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအလိုရှိတဲ့အချိန်နဲ့ရှာဖွေကြည့်ရှုနိုင်ပါတယ်ဒါက VOA ရဲ့ YouTube ဒါနဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ပါတယ်ရှင်။အခုတော့ဒီလူလူနဲ့ကျမရဲ့အစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။နှလုံးကြွက်သားသွေးကြောကျမရဲ့အကြောင်းတင်ပြမှာပါ။ COVID ကရောဂါနောက်ဆက်တွဲဆိုးကျိုးတွေကပ်ကွယ်နိုင်အောင်လို့လူတိုင်းနှလုံးနဲ့သွေးကြောကျမရဲ့ကိုဂရုစိုက်တင်တယ်လို့ကျမရဲ့ပညာရှင်တွေကအကြံပြုပါတယ်။လူလူနဲ့ကျမရဲ့အစီအစဉ်မှာတောက်တာတန်စောတင်ပြထားပါတယ်။
ကိုဗစ်ရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုရင်ဆိုင်တဲ့နေရာမှာအလွန်အရေးပါတာပါနှလုံးနဲ့သွေးကြောတွေကျန်းမာကြံ့ခိုင်နေစေဖို့အတွက်ဘယ်လိုပြုမူနေထိုင်သင့်တယ်ဆိုတာကိုတမတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်အဲ့တော့လူတိုင်းလူတိုင်းအားဆိုလို့ရှိရင်ဒီကိုဗစ်ရောဂါမခံစားခံရခြင်းတွေကဒီနှလုံးနဲ့သွေးကြောဆိုင်ရာဖြစ်နိုင်ခြေများတဲ့အချက်တွေကိုရှောင်ရှားထားလို့ရပါတယ်အဲ့ဒါကတော့လွယ်ပါတယ်ဆရာတို့ပြောနေကြ healthy lifestyle အတိုင်းနေရပါမယ်အဲ့တော့ healthy lifestyle ဆိုတာကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်နေထိုင်မှုပုံစံမျိုးနဲ့နေထိုင်မှုလိုတယ်လို့ပြောတာပါအဲ့တော့အဲ့ဒါကိုပြန်ပြီးပြောမယ်ဆိုလို့ရှိရင်တော့ဒီအစားအသောက်ထဲမှာအဆီများတာတွေရှောင်ရမယ်အချိုကိုလျှော့ချသုံးဆွဲရမယ်နောက်တစ်ခါဆေးလိပ်မတောက်ရဘူးနောက်တစ်ခါကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းလုပ်ရမယ်ဒီနည်းတွေနဲ့ကိုယ့်ရဲ့ခန္ဓာကိုယ်လေ့ကျင့်ကိုသတ်မှတ်ထားတဲ့ကျန်းမာရေးဘောင်တွေမှာထားဖို့လိုအပ်ပါတယ်ပေါ့နော်အဲ့တော့ဒါလေးတွေဆောင်ရွက်လို့ရတယ်နောက်တစ်ခုကတော့စိတ်ပိုင်းဆိုင်ရာစိတ်ဖြစ်စီမှုတွေလျှော့ချခြင်းအားဖြင့်တစ်ဖက်မှာနှလုံးနဲ့သွေးကြောရောဂါနောက်ဆက်တွဲပြဿနာတွေကိုလျှော့ချရောက်ပါတယ်ဒီနည်းနဲ့ကိုယ့်ရဲ့virus မခံစားခင်မှာကြိုတင်ဆောင်ရွက်ထားလို့ရတယ်ပေါ့နော
် covid ကူးစက်မှုရဲ့နောက်ဆက်တွဲဆိုးကျိုးတွေထဲမှာနှလုံးနဲ့ပတ်သက်တဲ့နောက်ဆက်တွဲဆိုးကျိုးတွေလည်းဖြစ်ပေါ်ခံစားရနိုင်ပါတယ် covid ကူးစက်ခံရတဲ့အခါစောစောတိအောင်ကြိုးစားတင်ပြီးနှလုံးနဲ့ပတ်သက်တဲ့လက္ခဏာတွေကိုတန်လျာရှိခဲ့မယ်ဆိုရင်ဆရာဝန်နဲ့အမြန်ဆုံးပြတ်တိုင်ပင်တင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်နောက်တစ်ခုကတော့ဒီ covid virus ခန္ဓာကိုမဝင်အောင်ကာကွယ်တဲ့နည်းစနစ်တွေကိုစနစ်တကျလိုပါမယ်ဒါတော့လူတိုင်းသိပြီးသားဖြစ်ပါတယ် mask တာလို့လက်ဆေးတာလို့တောင်းတဲ့တယောက်ဒီ3-6ပြီခွာဝေးရနေတာဒီကျန်းမာရေးဝန်ကြီးဌာနညွှန်ကြားတဲ့အချိန်မှာညွှန်ကြားတဲ့အတိုင်းလိုက်နာပြီးမဝင်ရအောင်ဆောင်ရွက်ရမယ်အကယ်၍များ covid virus ဝင်ရောက်ခဲ့မယ်ဆိုရင်လည်းပထမတစ်ပတ်အတွင်းကလေးကဆရာတို့ဆရာဝန်နဲ့တိုင်ပင်ဖို့လိုအပ်နိုင်တယ်အထူးသဖြင့်တော့ယောဂအခန့်ရှိတဲ့သူတွေမှာဒီတစ်ပတ်အတွင်းမှာ virus ကိုတတ်တယ် virus သက်စီပေါ်ပေါက်နေပြီဖြစ်တဲ့အတွက်ဒီ virus တတ်တဲ့ဆေးတွေကိုဒါသုံးဆွဲပြီးတော့ကုသခံခြင်းတင့်မတင့်ဆိုတာကိုစစ်ဆေးဖို့လိုအပ်ပါတယ်ဒါတွေကိုဆောင်ရွက်ပေးဖို့လိုတယ်နောက်တစ်ခါ covid virus ဝင်ရောက်လို့ယောဂလက္ခဏာခံစားနေရတဲ့သူတွေအနေနဲ့လည်းဒီနှလုံးနဲ့ဆိုင်ရာပြဿနာတွေဖြစ်နိုင်တယ်ဂျင်ပတ်အောင်တာတို့နော်မောတာတို့သက်ရှူမဝတာတို့စတဲ့ဒါမျိုးလက္ခဏာတွေတွေ့မယ်ဆိုရင်ပေါ်ပေါ်ဆဆမနေသင့်ဘူးဆရာဝန်နဲ့တိုင်ပင်ပြီးတော့ဒီနောက်ဆက်တွဲပြဿနာတွေရှိမရှိစစ်ဆေးကုသဖို့အတွက်ကိုဆောင်ရွက်နေအကြံပြုချင်ပါတယ
်ကိုဗစ်ကူးစက်ခံရတဲ့လူနာတွေကိုစောစောစစ်စစ်ရှာဖွေဖို့ထုတ်ကုသတဲ့နေရာမှာအထွေထွေယောဂကုဆရာဝန်ရဲ့အခန်းကဏ္ဍဟာအလွန်ပဲအရေးပါတာပါကိုဗစ်ကြောင့်ဖြစ်တဲ့နှလုံးနဲ့သွေးကြောဆိုင်ရာပြဿနာတွေနဲ့ပတ်သက်ပြီးအထွေထွေယောဂကုဆရာဝန်တွေကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုအကြံပြုပါတယ
်ဒီအထွေထွေယောဂကုတဲ့ဆရာဝန်တွေနဲ့ကတော့ဆရာတို့စကားနဲ့ပြောမယ်ဆိုရင် early detection treatment ပေါ့နော်ဒီစောစစ်စီရှာဖွေစစ်ဆေးပြီးတော့ကုသဖို့အတွက်ကိုဆရာတို့နဲ့အကြံပြုချင်ပါတယ်အဲ့တော့စောစစ်ရှာဖွေမယ်ဆိုတော့နံပါတ်1ဒီ covid virus 19ယောဂဝင်ရောက်ပြီဆိုလို့ရှိရင်ဒီသူဒီနောက်ဆက်တွဲနော်ယောဂပြင်းထန်နိုင်ခြေရှိမရှိဆိုတာတွေဆရာတို့ကစစ်ဆေးလို့ရပါတယ်နော်ဒါတွေကိုစစ်ဆေးပြီးတော့လိုအပ်တဲ့သူတွေမှာဒီ virus တတ်တဲ့ဆေးတွေကိုသုံးဆွဲကုသဖို့အတွက်အကြံပြုရမှာဖြစ်ပါတယ်။နောက်တစ်ချက်ကတော့ covid virus ဝင်ပြီးတဲ့နောက်မှာနောက်ဆက်တွဲလက္ခဏာနော်အထူးသဖြင့်တော့နှလုံးနဲ့သွေးကြောဆိုင်ရာဖြစ်စေတဲ့လက္ခဏာတွေရှိပါတယ်။နော်အဲ့ဒါတွေကဂျင်ပတ်အောင်နာတို့နောက်တစ်ခါသက်ရှူမွားတွေမောတာတွေဖြစ်ပြီးဆိုလို့ရှိရင် covid အဆုတ်ရောင်ရောဂါကြောင့်ဖြစ်တာလားဒါမှမဟုတ်လို့ရှိရင်နှလုံးမိုင်းဆိုင်ရာပြဿနာတွေကြောင့်ဖြစ်တာလားဆိုတာကြိုတင်စစ်ဆေးပြီးတော့ကုသမှုပေးမယ်ဆိုလို့ရှိရင်ဒီ covid ရဲ့နောက်ဆက်တွဲကြောင့်သက်သေဆုံးမှုတွေကို short ချနိုင်မှာဖြစ်ပါတယ်။တကယ်ကြီးများလိုအပ်လို့ရှိရင်လည်းအထူးဆရာဝန်ကြီးစီကိုပြည်ပြန်ကုသပေးခြင်းအပြင်အချိန်မီကုသ ပေးနိုင်မှာဖြစ်ပါလေလို့ဆရာအနေနဲ့ချန်ပြူချက်ပါတယ်
ကိုဗစ်ကူးစက်မှုကိုကာကွယ်ဖို့ရောကုသဖို့အတွက်ပါထိရောက်တဲ့နည်းလမ်းများစွာရှိလာပြီဖြစ်ပါတယ်ပြည်သူလူထုအနေနဲ့အသိရှိပြီးဖြစ်တဲ့ကျန်းမာရေးဘူတုဒ္ဒရာတွေကိုလက်တွေ့ကျကျလိုက်နာကျင့်သုံးပြီးကိုဗစ်ကြောင့်ကျော်လျားနိုင်တဲ့ကျန်းမာရေးပြဿနာတွေကိုရှင်းချလို့ရတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ
်ဒီကဘာလုံးမှာဖြစ်ပွားလျက်ရှိတဲ့သေဆုံးမှုလုံးတွေများတဲ့ဒီကိုဗစ်ရောဂါကြီးကိုကာကွယ်ဖို့အတွက်ကိုနည်းလမ်းတွေအများကြီးရှိနေပါပြီအထူးအားဖြင့်တော့ဒီကိုဗစ်ကာကွယ်ဆေးဟာထိထိကျကျကာကွယ်တားဆီးနိုင်တာတွေ့ပါတယ်။ဒါကြောင့်မလို့ဒီကိုဗစ်ကာကွယ်ဆေးဗက်ဆီနေးရှင်းတွေကိုအချိန်နဲ့တပြေးညီပြည့်မီအောင်ထိုးဖို့အတွက်ပထမအဆုံးအနေနဲ့အကြံပြုချင်ပါတယ်။ဘာဖြစ်လို့လဲဆိုတချို့လူနာတွေမှာနှစ်ချိန်ထိုးပြီးတော့ရပ်ထားတဲ့သူရှိတယ်၊သုံးချိန်ထိုးပြီးရပ်ထားတဲ့သူရှိတယ်ပေါ့နော်။ဆိုတော့အမှန်တကယ်ဒီကိုဗစ်ဖြစ်တဲ့နှစ်ကာလအတွင်းမှာဆိုရင်တော့အနည်းဆုံးဒီ၄ချိန်မြောက်ထိုးပြီးမှသာလျှင်ဆရာတို့ကအပြေအဝကာကွယ်နိုင်မှာဖြစ်ပါတယ်။အကြောင်းကာကွယ်ဆေးမထိုးရသေးတဲ့လူတွေကကာကွယ်ဆေးထိုးဖို့အတွက်ကိုပထမဦးနဲ့အကြံပြုချင်ပါတယ်
။နှလုံးနဲ့သွေးကြောတွေကျန်းမာကြံ့ခိုင်နေအောင်လိုက်နာဆောင်ရွက်တဲ့အချက်တွေကိုတင်ပြလိုက်တာဖြစ်ပါတယ်။ကျေးဇူးတင်ပါတယ
်။နှလုံးနဲ့သွေးကြောဆိုင်ရာကျန်းမာရေးအကြောင်းဒေါက်တာတန်စောကလူမှုနဲ့ကျန်းမာရေးအစီအစဉ်မှာတင်ပြခဲ့တာပါရှင်။ဒေါက်တာရှင်များရှင် VOA ကထုတ်လင်းပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့ဤပညာအမျိုးသမီးဘလော့ဂါတွေပြောသမျှမြန်မာအရေးသုံးသပ်ချက်အင်္ဂလိပ်စာသင်ခန်းစာစတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနှုတ်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamish.voanews.com မှာအလို့ရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်ပါတယ်။ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့အစသားနဲ့လည်းဖတ်ရှုနိုင်ကြပါတယ်ရှင်။
VOA American တရင်ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တနဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ကန်တို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTOC 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်မှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းပါတောတာရှင်များရှင် VOA မြန်မာပိုင်းရဲ့ကြာတာပင်နေမနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်လိုင်းတိုမီတာ3048နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဖန်ယူနာဆင်နေပါတယ်အခုထုတ်လွှင့်သွားမယ့်စီစဉ်တွေထဲမှာတော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍကိုထုတ်လွှင့်သွားဖို့ရှိပါတယ်အရင်ဆုံးတော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့စကြရအောင်ပါအခုခါမြန်မာနဲ့ရုရှားနှိစက်လာနေတာဟာအခြေအနေအရအခိုက်အတန့်ကိုကြိုးအတွဲအပြန့်အလန့်တွဲကပ်နေကြခြင်းသာဖြစ်တယ်။တကယ်နဲ့ဆိုင်ဆွဲမြင့်မဲ့မဟာမိတ်စစ်စစ်တွေဖြစ်ဖို့ခက်မယ်လို့အာရှပစိဖိတ်ဒေသရဲရဲကြွမ်းကျင်သူပမောက်ခရူဘန်အာဇီဇီယန်ကတုံ့တက်ပါတယ်။မြန်မာတရုတ်ရုရှားသုံးမွေဆိုင်ညွန့်ညွန့်ရေးဆိုတာကရောဖြစ်ထွန်းလာနိုင်စရာရှိပါသလား။နယူးဇီလန်နိုင်ငံမက်ဆီတက္ကသိုလ်ကပမောက်ခအာဇီဇီယန်နဲ့ဦးကျော်စန္ဒာတို့ဆွေးနွေးတုံ့တက်ထားပါတယ်ရှင်။
မခအဇီဇီယန်ခင်ဗျမကြသေးခင်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့မြန်မာစစ်ကောင်စီကြီးကဘုံမူကြီးမြောင်ဟိုင်းတို့ဗလာဒီဗော့စတော့မှာတွေ့ဆုံခဲ့ရပါတယ်တစ်ဖက်ကတစ်ဖက်တော်တော်ချီကျူးကုန်တီမီတော့ပြောကြတယ်တို့သုံးသပ်သူတို့ကဆိုကြပါတယ်ပမခအဇီဇီယန်ဘယ်လိုသုံးသပ်လို့ပါလဲဘလောက်အရေးကြီးပါလဲသူတွေ့ဆုံ
Well it is an important meeting for both leadership of the military junta in Myanmar and for the regime in Russia Mr Putin because
okay ဒီတွေ့ဆုံမှုမြန်မာစစ်ကောင်စီနဲ့ရုရှားပူတင်ဆိုရခေါင်းဆောင်တွေနှစ်ဖက်စလုံးတွေအရေးကြီးတဲ့တွေ့ဆုံမှုပါနိုင်ငံစလုံးဟာအထူးချမ်းမှုကမ္ဘာနိုင်ငံများစွာတို့ရဲ့ဝေဖန်မှုကဲ့ရဲ့ရှုတ်ချမှုတွေနဲ့ရင်ဆိုင်နေရတာဖြစ်တဲ့အတွက်သူတို့ဟာသဘောတဘာဝအရာဖြစ်စေသဘောပေါက်နားလည်မှုနဲ့ဖြစ်စေတယောက်ကိုတယောက်တွေ့ဖက်ပြီးအပြန်အလှန်ထောက်ခံအားပေးမှုရရှိမှုမျှော်လင့်နေကြတာပါဆိုတော့ရုရှားအနေနဲ့သူတို့ဟာအထူးချမ်းမဟုတ်ဘူးဆိုတော့ပြသဖို့အတွက်နိုင်ငံအများအပြားကလူတွေလာရောက်ပြီးပူတင်နဲ့ရှင်တွဲထိုင်နေတာကိုလိုချင်နေကြတာပါမြန်မာစစ်ကောင်စီကလည်းကမ္ဘာနိုင်ငံတွေပို့ပြီးသူတို့အပေါ်စိတ်ဝင်စားနဲ့ထောက်ခံပြဖို့လိုချင်နေတာဖြစ်ပါတယ်ဒါကြောင့်လဲအခုတွေ့ဆုံမှုဟာ နိုင်ငံရေးနဲ့လူမှုအမြင်အတွက်နှစ်ဖက်စလုံးကလှုပ်ပြတဲ့အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ်။ဒါဟာရေရှည်ဘလောက်ထိရောက်မှုရှိမလဲဆိုတော့ကျွန်တော်တန်ရဖြစ်ပါတယ်
ဆိုတော့ဒီတွေ့ဆုံမှုကတကယ်နှိမ့်နှိမ့်ကာကာရင်းနှီးမှုမဟုတ်ဘဲလက်တော်အစဉ်ပြေဖို့အတွက်ကိုယ့်အကျိုးအတွက်လုပ်တယ်ဆိုတဲ့သဘောတနည်းအားဖြင့်ပြောရရင် marriage of convenience ဆိုတဲ့သဘောမျိုးလိုပဲပြောမှာပေါ့ဗျာနော
် Yes it is a mutual convenience and I can even say that when they meet in the talk I don't know what they were talking about
but marriage of convenience ပါပဲသူတို့နှစ်ယောက်တွေ့ဆုံရမှာဘာတွေပြောကြတယ်ဆိုတာအသေးစိတ်ကိုကျွန်တော်မသိပေမဲ့သူတို့ပြောကြတဲ့အထက်ပါဝင်နေတဲ့အကြောင်းအရာတစ်ခုကတော့သူတို့တန်းပြီကဖျက်ပြေးဖို့ကြုံလာရင်တယောက်စီတယောက်လာပြီးခုံလုံးမဲ့ကိစ္စတွေလည်းပါကောင်းပါမယ်လို့ထင်ပါတယ်ဒါကိုကျွန်တော်သိအလေးနဲ့ထားပြီးပြောနေတာမဟုတ်ပေမဲ့သူတို့အနေနဲ့ဒီလိုအခြေအနေမျိုးဖြစ်လာခဲ့ရင်ဆိုတော့တော့စဉ်းစားရမယ့်အချိန်လေးရောက်လာနိုင်ပါတယ
်နောက်မိကျင်တာတစ်ခုကတော့ရုရှားနဲ့တရုတ်ကိစ္စဖြစ်ပါတယ်ဒီနိုင်ငံတို့ဟာအခုလောလောဆယ်မှာမြန်မာစစ်ကောင်စီနောက်ကွယ်မှာအတူတူရပ်တည်နေရတယ်လို့လူတွေကသတ်မှတ်ကြပါတယ်ဒါပေမဲ့သူတို့နိုင်ငံရဲ့မြန်မာအရေးနဲ့ပတ်သက်တဲ့လက်တွဲမှုကဘလောက်ခိုင်ခိုင်မာမာရှိနိုင်ပါသလဲတကယ်တော့စီအေခေတုံးကဆိုဗီယက်ရုရှားဆိုရင်တရုတ်ကိုကမ္ဘာနိုင်ငံရေးဇက်ခုမှာသူနဲ့ဒန်းတူမဆက်ဆံခြင်းလို့ကိုစတာရင်းရူးမပေးခြင်းလို့သူတို့လမ်းခွဲခဲ့ရတာရှိပါတယ်နောက်အရှအလဲပိုင်းမှာလည်းပဲနယ်မြေပြဿနာတွေရှိနေခဲ့တယ်ဆိုတော့သူတို့ရဲ့လက်တွဲမှုကဘလောက်ခိုင်မာနိုင်မယ်ထင်ပါလဲမြန်မာရဲ့နောက်ကွယ်မှာလက်တွဲမှု
Yes, definitely Russia and China have common interests in Myanmar, and the one major interest they share is that
ရုရှားနဲ့တရုတ်နိုင်ငံတို့မှာမြန်မာနိုင်ငံမှာသူတို့ရဲ့အကျိုးအမြတ်တွေအတူတူရှိနေတာတော့သိကြပါတယ်တခုသောတူညီတဲ့မျှော်မှန်းချက်ကတော့မြန်မာနိုင်ငံမှာအနောက်နိုင်ငံတွေနဲ့ဒီမိုကရေစီလွှမ်းမိုးမှုတွေမရောက်လာစေရပဲဖြစ်ပါတယ်ဒီကိစ္စမှာရုရှားနဲ့တရုတ်တို့မြန်မာနောက်ကအတူတူရှိကြပါတယ်ဒါပေမဲ့ဒီလိုလက်တွဲရပ်တည်မှုဟာရှေ့ဆက်ပြီးအကန့်အသတ်နဲ့သာသွားနေပါလိမ့်မယ်ဒီအတွက်အကြောင်းရင်းအများပြားလည်းရှိပါတယ်ဒီဟာကမ္ဘာရဲ့ဒီဘက်အချမ်းမှာအထင်ကြီးအင်အားကြီးနိုင်ငံဖြစ်သူခုသူမှတ်ယူထားတာပါမြန်မာနိုင်ငံပေါ်မှာလည်းရုရှားထက်များစွာတာလွန်ပြီးလွှမ်းမိုးထားတဲ့နိုင်ငံဖြစ်ပါတယ်ရုရှားကမြန်မာနိုင်ငံမှာဘာပဲလုပ်လို့တရုတ်မျက်နှာကိုအရင်ကြည့်ရမှာဖြစ်ပါတယ်တရုတ်အနေနဲ့မြန်မာနိုင်ငံမှာသူလှုပ်ချင်တာလှုပ်ဖို့ရုရှားမျက်နှာကိုကြည့်နေစရာမလိုပါဘူးဆိုတော့မြန်မာအရေးအတွက်သူတို့နိုင်ငံပူးပေါင်းဆောင်ရွက်မှုမှာအကန့်အသတ်ရှိမှာဖြစ်ပြီးနိုင်ငံတကာအရေးလက်တွဲရမှာလဲအကန့်အသတ်တွေရှိနေမှာပါသူတို့နိုင်ငံကစီးကာလာတုန်းကနိုင်ငံတကာမှာရန်သူတွေပြန်ဖက်တွေဖြစ်ခဲ့ကြရဲဆိုတာမှတ်ပါတယ်အခုတော့သူတို့ဟာသူတို့မဟာဗျူဟာမဟာမိတ်တွေ strategic alliance လို့ပြောနေကြပါတယ်ဒါမှတ်ပါတယ်သူတို့ဟာတယောက်ကိုတယောက်တိတကမိခိုအားထားနေကြပါတယ်ယူကရိန်းစစ်ပွဲမှာတရုတ်ကရုရှားကိုပေါ်ပေါ်ထင်ထင်ထောက်ခံပါတယ်ဒါပေမဲ့တရုတ်ကသတိကြီးစွာထားပါတယ်လိုအပ်တာလည်းတော့မပေါ်ပါဘူးယူကရိန်းမှာရုရှားရဲ့စစ်တိုက်နေပုံကိုတရုတ်ကအပြည့်အဝသဘောမတူပါဘူးရုရှားရဲ့နျူကလ িয়ার အင်အားပြအနိုင်ကျင့်နေပုံကိုတရုတ်ကသဘောမချပါဘူးဆိုတော့နှစ်နိုင်ငံဆက်ဆံရေးမှာအကန့်အသတ်နဲ့ရှိနေတာပ
ါဆိုတော့မြန်မာအရေးမှာရောဒီရုရှားနဲ့တရုတ်နှစ်နိုင်ငံညီညွတ်မှုမှာဘယ်လိုအဖူးအထစ်တွေရှိနေနိုင်လဲဆိုတာလည်းရှင်းပြပါအောင်ခင်ဗျာ
Myanmar is another example where this collaboration will be limited it will only
မြန်မာနိုင်ငံဟာလည်းဒီရုရှားတရုတ်ဆက်ဆံရေးအကန့်အသတ်ရှိနေတယ်ဆိုတော့နောက်ထပ်နမူနာပြရုပ်တစ်ခုပါမြန်မာနိုင်ငံမှာဒီမိုကရေစီမဖြစ်ထွန်းမှုသူတို့လိုလားနေသမျှတော့သူတို့ကလက်တွဲနေကြပါလိမ့်မယ်ဒါပေမဲ့သူတို့ချင်းချင်းမှလည်းထူးခြားတဲ့မတူညီတဲ့ဦးစားပေးမှုတွေတည်ကြစီရှိနေပါတယ်ဒီလိုဦးစားပေးမှုကိစ္စတွေကိုမြန်မာနဲ့ရုရှားတီးထန်မြန်မာနဲ့တရုတ်တီးထန်စီလောက်ကန်ချင်းကြပါတယ်သုံးနိုင်ငံစုပေါင်းပြီး trilateral မလုပ်ချင်ကြပါဘူးရုရှားတရုတ်နဲ့မြန်မာစစ်ကောင်စီသုံးဝင်ဆိုင်တွဲလုပ်ခြင်းနဲ့အရေးကြီးလို့ရဘာမှရှိနိုင်မယ်လို့မထင်ပါဘူ
းသမ္မတပူတင်နဲ့တရုတ်တို့ဟာမဟာဗျူဟာမဟာမိတ်တွေ strategic alliance ဖြစ်လို့ဆိုတော့မြန်မာနိုင်ငံကိုတရုတ်ကသူတို့အတွက်မဟာဗျူဟာအရချက်ချာကြားတဲ့နေရာဖြစ်တယ်အိန္ဒိယသမုဒ္ဒရာကိုထွက်မဲ့ထွက်ပေါက်ဖြစ်တယ်လို့သူတို့သတ်မှတ်ထားတာဖြစ်ပါတယ်ဆိုတော့ဒီနေရာမှာရုရှားကဝင်လာတော့ရုရှားနဲ့တရုတ်ဟာမဟာဗျူဟာအရကျိုးစီးပွားချင်းထိတိုက်တွေ့တယ်လို့မဆိုနိုင်ဘူးလားခင်ဗျာ
Yeah I think they are strategic allies for sure they are not military allies I would say I wouldn't call them military allies there is no military treaty between the two they are strategic allies in terms of
သူကမဟာဗျူဟာဆရာမဟာမိတ်တွေဖြစ်တယ်ဆိုတော့အသေးချာပဲလို့ကျွန်တော်ထင်ပါတယ်ဒါပေမဲ့သူတို့ကိုစီးရေးမဟာမိတ် military alliance လို့ကျွန်တော်မခေါ်ချင်ပါဘူးသူတို့နိုင်ငံကြားမှာလည်းစီးရေးသဘောတူစာချုပ်တစုံတရာမရှိပါဘူးမဟာဗျူဟာအရကတော့အပြန်အလှန်ကူညီပြီးဩစာအချိန်ဝါကြီးမအောင်လုပ်မယ်အနောက်နိုင်ငံတွေရဲ့ဖိအားကိုလက်တွဲရင်ဆိုင်မယ်ဆိုတဲ့ သဘောမျိုးရှိနေပါတယ်ဒါပေမဲ့ဒီချိန်ထဲမှာပဲတနေငယ်နဲ့တနေငယ်ရှင်းပြမှုလည်းရှိနေပါတယ်အာရှလည်းပဲမှာပြန်ဆိုင်နေကြပါတယ်တကယ်လို့အနောက်ဘက်နိုင်ငံတွေနဲ့ဆက်ဆံရေးပြဿနာတက်လို့အရှိတ်အဝါမှာပိုပြီးလှုပ်ရှားဖို့ရုရှားကလှုပ်လာမယ်ဆိုရင်တရုတ်နဲ့ပြန်ဆိုင်မှုကပိုပြီးပြင်းထန်လာနိုင်ပါတယ်လောလောဆယ်မှာတော့တရုတ်ညွန်ညင်စရာမဖြစ်အောင်ရုရှားကသတိထားလှုပ်ဆောင်နေပါတယ်အချုပ်ပြောရရင်မြန်မာအရေးမှာအကျိုးစီးပွားချင်းတွင်ညင်မှုရှိပါတယ်သူတို့တက်နိုင်ရင်မြန်မာမှာနျူကလ িয়ার ဆဲကိုတည်ပေးနိုင်ပါတယ်ဒါပေမဲ့တရုတ်နဲ့ရုရှားတနင်္ဂနွေကျသူတို့လုပ်သမျှမှာအပြည့်အဝသဘောတူညီမှုရကြလိမ့်မယ်လို့ကျွန်တော်မထင်ပါဘူးတရုတ်ကသူ့ရဲ့ကိုယ်ပိုင်အကျိုးစီးပွားကိုဦးစားပေးကာကွယ်မှာပါရုရှားနဲ့ပူးပေါင်းဆောင်ရွက်မှုဟာတရားရဂိုင်တော့မဖြစ်နိုင်ပါဘူ
းဒါကအရှိတောင်အရှာမှာလည်းပဲရုရှားဟာတချိန်ကသူ့ရဲ့ခြေကုပ်စခန်းဖြစ်ခဲ့တဲ့ဗီယက်နမ်ကိုအခုခါမှလက်တွဲဖြုတ်ခဲ့ပြီးဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံကိုအရှိတောင်အရှာမှာသူ့ရဲ့ခြေကုပ်စခန်းအစ်စ်ဖြစ်တိဆောက်လာနိုင်မယ်လားလားကောမရှိဘူးလားခင်ဗျာရုရှားအနေနဲ့
Well, basically they left Vietnam years ago, the Cameron Bay military base. So that was Putin's decision. And in some ways, I think it was a decision by the Russian government to do so because I think they probably believed that that was not in their interest or they couldn't
afford it. Russia needed to go to Vietnam and see Cameron Bay. Cameron Bay was going to be able to get the money.အဲ့ဒါကပူတင်ရဲ့ဆုံးဖြတ်ချက်နဲ့လောက်တာပါတစ်ချိန်တည်းမှာပဲအဲ့ဒီစစ်ကန်ကသူတို့အတွက်အကျိုးမရှိတော့လို့ဓမ္မမဟုတ်ရင်လည်းသူတို့ငွေချေးမတက်နိုင်တော့လို့ဆွန့်လွတ်ခဲ့တာလည်းဖြစ်နိုင်ပါရဲ့အခုလောလောဆယ်မှာတော့ရုရှားကသူ့ရဲ့အနီးကပ်အိန္ဒိယတချို့ကလွဲလို့သူတို့စစ်ကန်တွချက်ထားရှိနိုင်မယ့်အခြေအနေမျိုးမရှိပါဘူးသူ့ရဲ့တရရဲ့ဩစာလွှမ်းမိုးခံနယ်မြေ Direct Sphere of Influence နယ်မြေတွေဖြစ်တဲ့ရခိုင်ဆိုဗီယက်နိုင်ငံတွေကော့ကေးဆပ်ယူကရိန်းမော်ဒူဗာစတဲ့ဒေသတွေမှာလက်မလဲအောင်ဖြစ်နေပါတယ်။ဒါကြောင့်လဲသူကအရှိတောင်အရှက်မှာစစ်စကန်တိဆောက်နိုင်တဲ့အင်အားဓမ္မမဟုတ်ရင်လဲရီမန်းချက်တစုံတရာရှိမယ်လို့ကျွန်တော်မထင်ပါဘူး။ဒုတိယတစ်ချက်ကလည်းအရှိတောင်အရှက်ဆိုတာတရုတ်ကသူ့ရဲ့ဩဇာလွှမ်းမိုးခံနယ်မြေလို့သတ်မှတ်ထားရဖြစ်လို့ရုရှားစစ်စကန်တွေထားရှိရေးကိစ္စကိုတန်ကြီးခံလိမ့်မယ်မဟုတ်ပါဘူး
။အခုမြန်မာနိုင်ငံမှာဖြစ်ပျက်နေတာကိုသုံးသပ်သူတို့ကပြောကြပါတယ်။ဒါဟာ proxy war ကိုယ်စားကတဆင်တိုက်တဲ့စစ်ပွဲရဲ့စစ်မျက်နှာပြင်စစ်မြေပြင်ဖြစ်လာနိုင်တယ်လို့ပြောကြပါတယ်။အနောက်ဥစုကဒီမိုကရေစီအင်အားစုနောက်ကွယ်မှာရှိနေပြီးတရုတ်နိုင်ငံရာရှာကစစ်ကောင်စီရဲ့နောက်ကွယ်မှာရှိနေတယ်လို့ဆိုကြပါတယ်။ဒါပေမဲ့သုံးသပ်သူနောက်ပညာရှင်တို့ကတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့တိုက်ပွဲတွေမှာလက်နက်ကိုကြည့်မယ်ဆိုရင်တကယ်တမ်း proxy war ဖြစ်နေတာကတရုတ်နိုင်ငံရာရှာအကြမ်းသာဖြစ်တယ်။တိုင်းရင်းသားအင်အားစုတွေကတရုတ်လက်နက်ကင်ပြီးတိုက်နေကြတယ်။စစ်ကောင်စီကရာရှာလက်နက်ကင်ပြီးတိုက်နေကြတယ်လို့ဆိုပါတယ်။So ဒီကိစ္စမှာပမခအစီအစဉ်အနေနဲ့ဘယ်လိုသုံးသပ်လို့ပါလဲ
Yeah I don't know there's a proxy war between Russia and China in my mind just based on the weaponry that they are supplying I doubt I don't think Russia is really involved in domestic affairs
သူတို့လည်းထပ်ပွဲမှုတွေရှိရဆိုရင်လည်းရုရှားနဲ့တရုတ်မြန်မာနိုင်ငံမှာ proxy war ဆင်နွှဲနေတယ်လို့ကျွန်တော်မထင်ပါဘူးမြန်မာနိုင်ငံအရေးမှာတရုတ်ဝင်ဆွတ်တယ်လို့ရုရှားကမြန်မာနိုင်ငံပြည်ရင်းမှာဝင်ရောက်ဆွတ်ပတ်နေတယ်လို့မထင်ပါဘူးမြန်မာပေါ်ရုရှားလွှမ်းမိုးမှုဟာအဓိကအားဖြင့်ကုသရေးဝန်ကြီးနဲ့နိုင်ငံရေးတန်ကင်းတမန်ကင်းကိစ္စမှသာဖြစ်ပါတယ်မြန်မာနိုင်ငံပေါ်မှာရုရှားကတရုတ်ကိုမရှင်းပါဘူးရှင်းနိုင်စရာအခြေအနေလည်းလုံးဝမရှိပါဘူ
း Thank you very much Professor.
မြန်မာတရုတ်နဲ့ရုရှားသုံးမွေဆိုင်မဟာမိတ်မဟာမိတ်ဖြစ်လာနိုင်မလားဆိုတဲ့ကောင်းစင်တဲ့ဦးကျော်ဆန္ဒကမြန်မာအရေးသုံးသပ်ချက်မှဆွေးနွေးတင်ပြခဲ့တာပါရှင်။တသက်ရှင်များရှင်အခုလို VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတယ်ဒါမှမဟုတ်လဲတည်တခြင်းလက်ဆောင်တောင်းလိုတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်။တခါ VOA ရဲ့ Facebook Messenger ကနေလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
တို့အေးမြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်အားကစားကဏ္ဍအလဲရောက်ပါပြီ။ကာတာကမ္ဘာဖလားမှာအာဂျင်တီးနားအသင်းပိုဆွဲတော့တာ ယူကရိန်းအပေါ်ကျူးကျော်စစ်ကြောင်းရုရှားနိုင်ငံကိုနိုင်ငံတကာအားကစားပြိုင်ပွဲကနေအရေးယူလိုက်တာအပါအဝင်2022ခုနှစ်အတွင်းအားကစားလောကအတွင်းကအထင်ကရအဖြစ်ပြက်တွေကိုစုစည်းပြီးတော့ကိုရနိုင်ကတင်ဆက်ပေးထားပါတယ်ရှင်
2022ခုနှစ်ကတော့မကြာခင်မှာကုန်ဆုံးတော့မှာဖြစ်ပြီးတော့ဒီ2022ခုနှစ်ကအားကစားလောကအတွက်လည်းထူးခြားတဲ့နှစ်တစ်နည်းလို့ဆိုရမှာဖြစ်ပါတယ်သာသာချင်းနှစ်ဆမှာပဲအားကစားလောကကိုလှုပ်လှုပ်ခတ်ခတ်ဖြစ်သွားစေခဲ့တာကတော့ဩစတြေးလျအစိုးရနဲ့ကမ္ဘာနံပါတ်1တက်နစ်ကစားသမားနိုဗက်ဂျိုကိုဗစ်တို့ကြားပြည်ဝင်ခွင့်ပြသနာဖြစ်ပါတယ်ဂျိုကိုဗစ်ကဩစတြေးလျ Open ကိုကစားဖို့မဲလ်ဘုန်းမြို့ကိုရောက်သွားချိန်မှာဩစတြေးလျအာဏာပိုင်တွေဘက်ကသူ့ရဲ့ပြည်ဝင်ခွင့်ဗီဇာကိုရုတ်သိမ်းပြီးတော့ဝင်ခွင့်မပေးခဲ့ပါဘူး။ဂျိုကိုဗစ်ကတော့ Victoria ပြည်နယ်ဆိုရနဲ့ဩစတြေးလျတက်နစ်အဖွဲ့ချုပ်တွေစီကနေကာကွယ်ဆေးနဲ့ပတ်သက်ပြီးကင်းလွတ်ခွင့်ရရတယ်လို့ပြောပေမဲ့အာဏာပိုင်တွေကတော့ဂျိုကိုဗစ်ကိုကာကွယ်ဆေးမထိုးထားတာနဲ့စားရစားတဲ့အထောက်အထားမပြည့်စုံတာတွေကြောင့်ဆိုပြီးတော့ဝင်ခွင့်မပေးဘဲလူမှုကြီးကြပ်ရေးဌာနရဲ့ထိန်းသိမ်းစခန်းမှာထိန်းသိမ်းခဲ့ပါတယ်။ဂျိုကိုဗစ်ဘက်ကတရားရုံးမှာယူခံဝင်တာမှာတော့ဖက်ဒရယ်တရားသူကြီးကဂျိုကိုဗစ်ကိုအနိုင်ပေးပြီးတော့ပြည်ဝင်ခွင့်ပြန်ပေးလိုက်ပါတယ်ပြည်ဝင်ခွင့်ပြန်ရသွားတာကြောင့်ဂျိုကိုဗစ်ကလက်ချက်မှုတွေလုပ်ပြီးတော့ကစားဖို့လုံနေချိန်မှာပဲတခါဩစတြေးလျလူဝင်မှုကြီးကြပ်ရေးဝန်ကြီးကလည်းသူ့ရဲ့လုံပိုင်ခွင့်ကိုသုံးပြီးတော့နောက်တစ်ချိန်ပြည်ဝင်ခွင့်ရုတ်သိမ်းခဲ့လို့တရားရုံးကိုထပ်ပြီးတော့အယူခံဝင်တာမှာတော့ဂျိုကိုဗစ်ရှုံးနိမ့်သွားတာကြောင့်ဩစတြေးလျ Open ကိုကစားခွင့်မရဘဲနဲ့ပြန်သွားခဲ့ရတာပါဂျိုကိုဗစ်ကပြိုင်ပွဲဝင်ခွင့်ငင်းခံရတဲ့အချိန်မှာတစ်ဖက်မှာတော့သူ့ရဲ့ပြိုင်ပွဲဖြစ်တဲ့ Spain နိုင်ငံသား Rafael Nadal ကအမျိုးသားတူးချင်း Final မှာ Russia က Daniil Medvedev ကိုအနိုင်ရပြီးတော့ဘိုးဆွဲခဲ့ပါတယ်။ဒါကြောင့် Nadal ဟာ Grand Slam Champion ပြိုင်ပွဲကို22ကြိမ်ဘိုးဆွဲပြီးတော့အမျိုးသားဘက်မှာတော့ Grand Slam အများဆုံးဘိုးဆွဲတဲ့သူအဖြစ်စံချိန်တင်ခဲ့ပါတယ်ခင်ဗျာ။ဒီ2022ခုနှစ်အတွက်အဓိကအားကစားပြိုင်ပွဲသည်နောက်တစ်ခုကတော့ Beijing ဆောင်းဟာဒီ Olympic ပြိုင်ပွဲဖြစ်ပြီးတော့ဖွင့်ပွဲအခမ်းအနားကို Beijing မြို့က Olympic အားကစားဝန်ကြီးမှာဖေဖော်ဝါရီ၄ရက်နေ့ကကျင်းပခဲ့ပါတယ်။နိုင်ငံတကာ Olympic Committee ဥက္ကဋ္ဌ Thomas Beck ကုလသမဂ္ဂရွေးမှူးချုပ် Antonio Guterres ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO အကြီးအကဲ Dr. Tedros Adhanom Ghebreyesus အဖြစ်ကမ္ဘာနိုင်ငံတချို့ကခေါင်းဆောင်တွေတက်ခဲ့ကြပေမဲ့ American ပါဝင် Britain, Australia နဲ့ Canada ကိုယ်စားလှယ်အဖွဲ့တွေကတော့တရုတ်နိုင်ငံရဲ့လူခွေချိုးဖောက်မှုတွေကြောင့်ဒီဖွင့်ပွဲအခမ်းအနားကိုမတက်ရောက်ဘဲတန်တမာရေးရသပိတ်မောက်ခဲ့ကြပါတယ်။ချိုးနောက်နိုင်ငံတွေကတော့ကိုဗစ်ကူးစက်မှုတွေကြောင့်မတက်ခဲ့ကြပါဘူး။ဥရုယားသည်ပြောင်းလဲမှုကြောင့်အခုချိန်ဘေကျင်းဆောင်းဟာဒီအိုလံပစ်ပြိုင်ပွဲမှာလည်းစီးနင်းတွေအကျနည်းလာတာကြောင့်နှင်းအတူတွေနဲ့စားထိုးခဲ့ရတဲ့အတွက်တချို့ပြိုင်ပွဲတွေမှာတော့အားကစားသမားတွေလည်းအခက်အခဲတွေတွေ့ခဲ့ကြပါတယ်။ဘေကျင်းဆောင်းဟာဒီအိုလံပစ်ပြိုင်ပွဲမှာတော့အားကစားအဖွဲ့နဲ့နိုင်ငံစုစုပေါင်း62နိုင်ငံဝင်ပြိုင်ခဲ့ပါတယ်ခင်ဗျာ။ရုရှားကယူကရိန်းကိုဖေဖော်ဝါရီလနောက်ပိုင်းမှာကျူးကျော်တိုက်ခိုက်လိုက်တာကြောင့်ရုရှားကိုကမ္ဘာနိုင်ငံတွေကအရေးယူခဲ့သလိုအားကစားလောကအတွင်းမှာလည်းရုရှားကိုအရေးယူခဲ့ကြပါတယ်။ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်နဲ့ UEFA ဥရောပဘောလုံးအဖွဲ့ချုပ်တွေကရုရှားနိုင်ငံကိုပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချလိုက်ပြီးတော့ရုရှားလက်ရွေးစင်အသင်းတွေနဲ့ကလပ်အသင်းတွေကိုလည်းပြိုင်ပွဲတွေအားလုံးကနေထုတ်ပယ်လိုက်ပါတယ်။အခုလိုအနောက်နိုင်ငံတွေဘက်ကအရေးယူပိတ်ဆို့လိုက်တာကြောင့် England Premier League ကရုရှားဘီလီယံနာတတိယကြီး Roman Abramovich ဟာလည်းချော်စီအသင်းကိုဆွန့်လွှတ်ရတဲ့အထိဖြစ်လာခဲ့ပါတယ်။ဥရောပတဝန်းကဘောလုံးပွဲတွေမှာလည်းစစ်ပွဲကိုဆန့်ကျင်ပြီးတော့ယူကရိန်းနဲ့အတူရှိရဆိုတာကိုပြသခဲ့ကြသလို Formula 1ကားပြိုင်ပွဲနိုင်ငံတကာဂျူဒိုအဖွဲ့ချုပ်နဲ့နိုင်ငံတကာဂျွန်းမာအဖွဲ့ချုပ်တွေကလည်းရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေမှာကျင်းပဖို့စီစဉ်ထားတဲ့ပြိုင်ပွဲတွေကိုဖျက်သိမ်းတဲ့အထိဖြစ်လာခဲ့ပါတယ်။နောက်ဆုံးမှာတော့နိုင်ငံတကာ Olympic Committee IOC ကရုရှားနဲ့ဘယ်လာရုစ်နိုင်ငံကအားကစားသမားတွေကိုပြိုင်ပွဲကနေထုတ်ပယ်ဖို့နိုင်ငံတကာအားကစားအဖွဲ့ချုပ်တွေကိုပြောကြခဲ့ပါတယ်ခင်ဗျာဒီ2022ခုနှစ်မှာအကြီးမားဆုံးအားကစားပြိုင်ပွဲကတော့2022ကာတာကမ္ဘာဖလားဘောလုံးပြိုင်ပွဲဖြစ်ပါတယ်ပြိုင်ပွဲတွင်မှာတော့အငင်းပွားစရာအခြေအနေတွေမထင်မှတ်တဲ့ရလဒ်တွေအများအပြားထွက်ပေါ်ခဲ့ပါတယ်ဒါပေမဲ့လည်းနောက်ဆုံးမှာတော့မက်ဆီရဲ့အာဂျင်တီးနားအသင်းကကမ္ဘာဖလားကိုဘိုဆွဲသွားခဲ့ပါတယ်ဖိုင်နယ်မှာတော့အာဂျင်တီးနားအသင်းနဲ့ပြင်သစ်တို့အချိန်ပိုပြီးတဲ့အထိ3ဂိုးစီတည်ရဖြစ်နေလို့ပယ်နယ်တီကန်ကြတာမှာအာဂျင်တီးနားက4ဂိုး2ဂိုးနဲ့နိုင်ပြီးတော့ကမ္ဘာဖလားကို3ချိန်မြောက်ပိုဆွဲသွားခဲ့ပါတယ်။အာဂျင်တီးနားတော်တော်ဒါဟာ1986ကမ္ဘာဖလားနောက်ပိုင်း36နှစ်ကြာမှာပထမဆုံးအချိန်ပြန်ရတာဖြစ်ပြီးတော့ကမ္ဘာကျော်ဘောလုံးသမားမက်ဆီအတွက်လည်းသူ့ရဲ့နောက်ဆုံးကမ္ဘာဖလားပြိုင်ပွဲမှာကမ္ဘာဖလားကို ကင်မြောက်ခွင့်ရသွားခဲ့ပါတယ်။ကမ္ဘာတော်ဝန်ကဘောလုံးဝေဖန်သူတွေကျွမ်းကျင်သူတွေအတော်များများကတော့ဒီကာတာကမ္ဘာဖလားဖိုင်နယ်ဟာတမိုင်းတစ်ချောင်းမှာအကောင်းဆုံးကမ္ဘာဖလားဖိုင်နယ်ပွဲဖြစ်တယ်လို့ပြောနေကြပါတယ်
။ဒီကမ္ဘာဖလားတော်တော်များများပါဗျ။အကောင်းဆုံးကမ္ဘာဖလားဘောလုံးပွဲလို့ပြောကြတယ်။အဲသူတချို့ကတော့ဗျာဟိုဒီဘောလုံးပွဲကြီးကဇန်နဝါရီလတော့ဘာလို့ညာလို့ရှောက်ပြောကြတယ်ရှိတယ်ဒါပေမဲ့ဟိုတကယ်တမ်းပြောရရင်တော့ဒီအင်ပလေးမှာတော့တကယ်ကိုကောင်းတဲ့ကမ္ဘာဖလားဘောလုံးပွဲလို့ကျွန်တော်တော့မြင်တယ်ဟိုပွဲစပြီးတော့၃၆မိနစ်အထိတူးစီးလို့အာဂျင်တီးနားဖြစ်သွားတယ်ပြင်မဲ့လေကျွန်တော်တို့အားလုံးကမက်ဆီဖလားရဖို့ကိုကျွန်တော်တို့အားလုံးစိုက်နေတဲ့အတွက်ကြောင့်လားဒါမို့တင်းစလုံးရဲ့ဒီ movement တွေပေးပါစံတွေကအရန်ကောင်းနေလို့လားတော့မသိဘူးပြကြည့်ရတာကလေဘယ်တော့မှမယူအဲ့တော့ကျွန်တော်တို့ကတော့ဒီကမ္ဘာဖလားကကျွန်တော်ကြည့်ဘူးတမကမ္ဘာဖလားပွဲတွေထဲမှာစိတ်လှရှားစရာအကောင်းဆုံးဂိုးသွင်းအမြိုင်ဆိုင်ဆုံးကမ္ဘာဖလားလို့ဆိုနိုင်ပါတယ
်အာဂျင်တီးနားအသင်းကလို့ပိုဆွဲသွားတာကြောင့်အာဂျင်တီးနားနိုင်ငံတဝက်မှာတော့ပြည်သူတွေတန်းနဲ့ချီပြီးတော့အကြီးကျယ်အောင်ပွဲခံခဲ့ကြပြီးတော့ပရိသတ်တွေများလုံးတာကြောင့်နောက်ဆုံးမှာတော့အာဂျင်တီးနားအသင်းလှည့်လည်အောင်ပွဲခံတဲ့အဆီဇင်ကိုရက်ပြီးတော့အသင်းသားတွေကိုလည်းရဟတ်ရင်နဲ့ခေါ်ထုတ်ရတဲ့အထိဖြစ်ခဲ့သလိုတချို့နေရာတွေမှာတော့ပြိသက်တွေနဲ့ရဲတွေအထိကယုံနေပါဖြစ်ခဲ့ပါတယ်ခင်ဗျာဒီနေ့မှာကမ္ဘာဖလားအပြင်ယူရို2022အမျိုးသမီးဥရောပဖလားဘောလုံးပွဲကိုလည်းကျင်းပခဲ့ပြီးတော့အင်္ဂလန်မျိုးသမီးအသင်းကပိုဆွဲသွားခဲ့ပါတယ်ဖိုင်နယ်ကိုအင်္ဂလန်နဲ့ဂျာမနီတို့ဘိုးလူကြတာမှာအင်္ဂလန်ကဂျာမနီကို2-2နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါအင်္ဂလန်မျိုးသမီးအသင်းအတွက်တော့ဒါကဥရောပဖလားကိုပထမဆုံးအကြိမ်ရတာဖြစ်သလိုနိုင်ငံကပြိုင်ပွဲတွေမှာလည်းပထမဆုံးအကြိမ်ချန်ပီယံဖြစ်သွားခဲ့တာပါအခုလိုအင်္ဂလန်မျိုးသမီးအသင်းချန်ပီယံဖြစ်သွားတာကြောင့်ဒါဟာအင်္ဂလန်အတွက်တော့နိုင်ငံကပြိုင်ပွဲတွေမှာ56နှစ်အကြာမှာပထမဆုံးအကြိမ်ချန်ပူဆွဲတာဖြစ်ပြီးတော့အင်္ဂလန်ဘောလုံးပရိသတ်တွေလည်းအကြီးအကျယ်ကိုအောင်ပွဲခံရကြပါမယ်ခင်ဗျာဘောလုံးပွဲတွေဘက်ကိုထပ်ပြီးတော့ဆက်ရရင်တော့အင်္ဂလန်ပရီးမီယာလိဂ်မှာမန်ချက်စတာစီးတီးအသင်းကမပေးချန်ပီယံဖြစ်သွားပြီးတော့ဒါဂေါ်ဒီယိုလာအတွက်တော့၅နှစ်တွင်းမှာပရီးမီယာလိဂ်ဖလားကို၄ချိန်မြောက်ရတာဖြစ်ပါတယ်။အီလီစီးရီအေမှာတော့ AC မီလန်အသင်းချန်ပီယံဖြစ်သွားတာကြောင့်၁၇နှစ်တွင်းမှာဒီမပေးချန်ပီယံဆုကိုပထမဆုံးအကြိမ်ပြန်ပြီးတော့ရရှိသွားပါတယ်။စပိန်နိုင်ငံဘက်မှာတော့ရီယယ်မက်ဒရစ်အသင်းချန်ပီယံဖြစ်သွားတာကြောင့်ရီယယ်နီပြအန်ချယ်လော့တီဟာလည်းဥရောပအမှတ်ပေးပြိုင်ပွဲ၅ခုကိုပထမဆုံးအကြိမ်ဟိုဆွဲမှုတဲ့နီးပြဖြစ်လာခဲ့ပါတယ်။ဒါပြဥရောပချန်ပီယံစ်မှာရီယယ်မက်ဒရစ်အသင်းကလီဗာပူးကိုအနိုင်ရပြီးတော့14ချိန်မြောက်ဘူဆွဲသွားခဲ့ပါတယ်။ဒါကြောင့်နီးပြအန်ချယ်လော့တီဟာလည်းနီးပြဖြစ်တဲ့ချန်ပီယံစ်လိဖလားကို၄ချိန်ဘူဆွဲပြီးတော့အများဆုံးရတဲ့သူဖြစ်တဲ့စံချိန်တင်နိုင်လိုက်ပါတယ်။ပရီးမီယာလိဂ်ဘက်ကနောက်ထပ်သတင်းတစ်ခုကတော့ Sports အသစ်မှာကစားနေတဲ့တောင်ကိုရီးယားတိုက်စစ်မှုဆောင်ယွန်မင်းဟာအခုနှစ်အတွက်အာရှရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုကိုရသွားခဲ့ပါတယ်။ဆောင်ကတော့ဒါဟာ9ချိန်မြောက်ရရှိတာလည်းဖြစ်ပါတယ
် And it's something that I always dream for but you know if you
ဒါကကျွန်တော်အမြဲတမ်းအိမ်မက်မက်ခဲ့ရတဲ့အရာတစ်ခုပါကျွန်တော်အနေနဲ့မယုံနိုင်လောက်အောင်ပါပဲဘာဖြစ်လို့လဲဆိုတော့ဒါကကျွန်တော်အိမ်မက်တစ်ခုအဖြစ်နဲ့အမြဲရှိနေခဲ့တာပါဒီစုကကျွန်တော်အတွက်တော့အရန်ကိုအတိတ်ပဲရှိပါတယ်ပြီးတော့ဒါကကျွန်တော်နိုင်ငံအတွက်ရောကျွန်တော်မိသားစုအတွက်ရောတကယ်ကိုဂုဏ်ယူစရာပါ
။ဆောင်းကပြီးခဲ့တဲ့ပရီးမီယာလိဂ်ဘောလုံးရာသီမှာ23ဂိုးသွင်းပြီးတော့လီဗာပူးတိုက်စစ်မှုမိုဟာမက်ဆာလာနဲ့အတူပူးတွဲဂိုးအများဆုံးသွင်းတဲ့ရွှေဖနက်စုကိုလည်းရခဲ့ပြီးတော့ဒါပရီးမီယာလိဂ်တမိုင်းမှာအာရှသားတွေကပထမဆုံးရွှေဖနက်စုရတာလည်းဖြစ်ပါတယ်ခင်ဗျာ။ယူရိနိုင်ငံအဘူဒါဘီမှာပြုလုပ်ခဲ့တဲ့ကမ္ဘာကလပ်ချန်ပီယံများဖလားဘောလုံးပွဲမှာတော့ Chelsea အသင်းကတောင်အမေရိကချန်ပီယံ Palmeiras အသင်းကိုအချိန်ပိုမှာ2-2နဲ့နိုင်ပြီးကမ္ဘာကလပ်ချန်ပီယံဖြစ်သွားပါတယ်။ပြင်သစ်ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုရွှေဘောလုံးဆုကိုတော့ပြင်သစ်နဲ့ Real Madrid တိုက်စစ်မှု Karim Benzema ကရသွားခဲ့ပါတယ်။ဒါဟာ Benzema အတွက်တော့ Ballon d'Or ဆုကိုပထမဆုံးအကြိမ်ရတာဖြစ်ပါတယ်။အမျိုးသမီးတွေဘက်မှာတော့ Spain နဲ့ Barcelona တိုက်စစ်မှု Alexia Putellas ကရသွားခဲ့ပြီးဒါဟာ Putellas အတွက်တော့ Ballon d'Or ဆုကိုနှစ်နှစ်ဆက်တိုက်ရရှိခဲ့တာဖြစ်ပါတယ်။အောင်မြင်မှုတွေတမိုင်းမှတ်တိုင်တွေရှိခဲ့တယ်လို့ပဲတစ်ဖက်မှာလည်းအခုနဲ့တွဲဆုံးရှုံးမှုတွေဖြစ်ပွဲစရာအဖြစ်အပျက်တွေလည်းရှိခဲ့ရပါတယ်။ Indonesia နိုင်ငံမှာ October 10ရက်နေ့ကကျင်းပခဲ့တဲ့အမှတ်ပေးဘောလုံးပွဲမှာပရိသတ်တွေရုံးရင်းဆန်ခတ်ဖြစ်ရာကနေ120ကျော်တည်ဆုံးပြီး180ကျော်ဒဏ်ရာရခဲ့တာကြောင့်ကမ္ဘာအားကစားသမိုင်းမှာအဆိုးဝါးဆုံးအဖြစ်အပျက်တွေတဲကတစ်ခုဖြစ်ခဲ့ပါတယ်။
ချစ်ဂျာဘာပြည်နယ်ကအရီမာအသင်းနဲ့တိုင်ဘက်ပါစာဘေးအစီအဘအသင်းတို့ကစားကြတာမှာအရီမာအသင်းက3ဂိုးနဲ့6နဲ့ရှုံးရကနေပွဲပြီးမှအိရှင်ပြိသက်တွေကကွင်းထဲကိုဝင်ပြီးတော့သူတို့ရဲ့အသင်းသားတွေကိုပြဿနာရှာကနေပြိသက်တွေနဲ့ရဲတပ်ဖွဲ့တွေထိတ်တိုက်တွေ့ခဲ့ကြတာပါရတဘကမြေယူပုံသုံးပြီးနေနှင်းခဲ့တာကနေပြိဿတွေတော်မင်းများလူအုပ်နဲ့တနင်းခံရတာတွေအသက်ရှူကျက်တာတွေကြောင့်တည်ဆုံခဲ့ကြတာပါဒီကဥက္ကရာဂျီယန်နီအဖန်တီနိုကတော့ဒါကကမ္ဘာဘောလုံးလောကတစ်ခုလုံးအတွက်ဝမ်းနည်းစရာနေ့တစ်နေ့ဖြစ်တယ်လို့ပြောပါတယ
် The football world is in a state of shock following the tragic incidents that happened
အင်ဒိုနီးရှားကအရီမာနဲ့ဆူရာဘာယာအသင်းတို့ပွဲအပြီးမှာဖြစ်ခဲ့တဲ့ကြေကွဲဝမ်းနည်းစရာဖြစ်ဆိုးကြောင်းဘောလုံးလောကကြီးတစ်ခုလုံးတုံ့လောက်ခြောက်ခြားခဲ့ရပါတယ်။ဒါဟာဘောလုံးလောကကြီးတစ်ခုလုံးအတွက်ဝမ်းနည်းစရာကောင်းတဲ့အမှောင်ဖုံးတဲ့နေ့တစ်နေ့ဖြစ်ပါတယ်။ဒီအဖြစ်အပျက်အတွင်းသေဆုံးခဲ့သူတွေရဲ့မိသားစု၊ဆွေမျိုး၊မိတ်ဆွေတငယ်ချင်းတွေအတွက်အထူးပဲဝမ်းနည်းကြေကွဲရပါတယ်။အခုလိုခက်ခဲတဲ့အချိန်မှာကမ္ဘာဘောလုံးအဖွဲ့ချုပ်နဲ့ကမ္ဘာဘောလုံးအတိုင်းအဝိုင်းတစ်ခုလုံးကလည်းဒီဖြစ်ရအတွင်းမှာထိခိုက်ခဲ့ရသူတွေအင်ဒိုနီးရှားပြည်သူတွေအပါအဝင်အားလုံးနဲ့ထပ်တူရှိနေပြီးတော့ဆူတောင်းပေးနေပါတယ်
။ဒီဖြစ်တဲ့အတွင်းမှာလုံခြုံရေးတွေဘက်ကမြေယိုပုံအလွန်ကျွံတုံးတာကြောင့်အခုလိုလူတရာကျော်တည်ဆုံးခဲ့တာဖြစ်တယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်။ Tennis ဂျိုင်းဘွေးတွေဘက်မှာတော့နဒါလ်ဟာ Australia Open ကိုအနိုင်ရပြီးတဲ့နောက်ပြင်သစ် Open ကိုပါထပ်ပြီးတော့ပိုဆွဲသွားတဲ့အတွက်သူဟာပြင်သစ် Open ကို14ချိန်မြောက်ပိုဆွဲပြီးGrand Slam Champions ကို22ချိန်နဲ့အများဆုံးဆန်ချိန်တင်လိုက်ပါတယ်။နဒါလ်ကနှစ်တစ်နှစ်ရဲ့ပထမဆုံး Grand Slam တစ်ခုကိုဘိုးဆွဲပြီးတဲ့နောက်ဗြိတိန်မှာကျင်းပတဲ့ Wimbledon ပြိုင်ပွဲမှာတော့ Novak Djokovic က Australia က Nick Kyrgios ကိုအနိုင်ရပြီးတော့ Grand Slam ကို22ချိန်မြောက်ရသွားခဲ့ပါတယ်။ Djokovic ရှာ Wimbledon ကိုအနိုင်ရခဲ့ပေမဲ့လည်း American Open ကိုတော့ကာကွယ်ဆေးမထိုးထားတာကြောင့်ဝင်ပြိုင်ခွင့်မရပဲဒီ American Open ကိုတော့ Spain က16နှစ်သားအရွယ်တက်တစ်ဆလူငယ်ကစားသမား Carlos Alcaraz ကအနိုင်ရသွားခဲ့ပါတယ်အမျိုးသမီးတွေဘက်မှာတော့ Australia Open ကို Australia နိုင်ငံကကမ္ဘာအဆင့်တက် Ashley Barty ကဘူဆွဲပြီးတော့ပြင်သစ် Open နဲ့ American Open ကိုတော့ Poland နိုင်ငံကကမ္ဘာအဆင့်တက် Iga Swiatek ကဘူဆွဲခဲ့ပါတယ် Wimbledon မှာတော့ Kazakhstan နိုင်ငံက Alina Rybakina ကအနိုင်ရပြီး Grand Slam Champion ဆုကိုပထမဆုံးအကြိမ်ရခဲ့ပါတယ်ဒါပေမဲ့ Australian Open Champion Ashley Barty ကတော့ဒီ Australia Open ကိုအနိုင်ရပြီးကမ္ဘာအဆင့်တက်ဖြစ်နေချိန်မှာပဲတင်းနစ်ကစားတာကနေအနားယူပြီးလို့ကြီးညာလိုက်တဲ့အတွက်အားလုံးအားသင့်ခဲ့ကြပါတယ်။စံချိန်တက်တွေနဲ့ချန်ပီယံတက်တွေထွက်ပေါ်လာခဲ့သလိုပဲတစ်ဖက်မှာလည်းတင်းနစ်လောကမှာအအောင်မြင်ဆုံးကစားသမားတွေဖြစ်တဲ့ Serena Williams နဲ့ Roger Federer တို့တင်းနစ်ကစားတာကနေအနားယူသွားခဲ့တာကအားကစားလောကအတွက်ကြီးမားတဲ့အဆုံးရှုံးမှုလို့ဆိုရမှာဖြစ်ပါတယ်။ Serena Williams ကညီအောင်မြို့မှာချင်းပါတဲ့ American Open ကိုနောက်ဆုံးအချိန်ဝင်ကစားတာမှာတတိယဆက်မှာရှုံးပြီးတော့Tennis ကစားတာကနေအနားယူခဲ့ပါတယ
် I am 41 years old I've played more than 1500 matches over 24 years Tennis has treated me more generously than I ever would have dreamt
မြူသားဘက်မှာတော့ Grand Slam Champions ကိုအချိန်20ရခဲ့တဲ့ Roger Federer က Liverpool ပြိုင်ပွဲမှာဥရောပအသင်းကနေဝင်ပြိုင်ခဲ့ပြီးတော့ Tennis ကစားသမားဘဝကနေအနားယူသွားခဲ့ပါတယ်သူ့ရဲ့နောက်ဆုံးပွဲမှာအဓိကပြိုင်ပွဲလည်းဖြစ်တငယ်ချင်းလည်းဖြစ်တဲ့နှစ်ဒေါင်းနဲ့အတူနှစ်ယောက်တွဲတွဲရိုက်ခဲ့တာပါပွဲပြီးမှာပြည်သက်တွေကိုနောက်ဆုံးနှုတ်ဆက်စကားပြောချိန်မှာတော့ Federer ခုတိုင်းမျက်ရည်မစင်နိုင်ဖြစ်ခဲ့သလိုနဒါလ်ရောကွင်းထဲမှာကြည့်နေတဲ့သူတွေရောရုပ်သံကကြည့်နေတဲ့သူတွေပါ Federer အနားယူသွားတဲ့အတွက်ဝမ်းနည်းစိတ်မကောင်းတွေဖြစ်ခဲ့ကြပါတယ်ခင်ဗျာ။ဟောဒီတိုင်ပွဲတွေဘက်မှာတော့ American ကနာမည်ကြီး Tiger Woods ဟာ The Masters တိုင်ပွဲကိုဝင်ပြိုင်ခဲ့ပြီးတော့ဒါဟာ Tiger Woods အတွက်တော့2021ခုနှစ်ကရင်တိုက်မှုဖြစ်ပြီး14လအကြာမှာပထမဆုံးအကြိမ်မေဂျာပြိုင်ပွဲကိုပြန်ကစားနိုင်ခဲ့တာဖြစ်ပါတယ
် It's been a tough road and you know one that
အခုလိုပြန်ကစားနိုင်မှုရှောက်ခဲ့ရတဲ့လမ်းကတကယ်ကိုခက်ခဲကြမ်းတမ်းခဲ့ပါတယ်အခုလိုကစားနိုင်မှုအခွင့်အရေးရတဲ့အတွက်လည်းကျွန်တော်အနေနဲ့ကျေးဇူးတင်ပါတယ်ဒီအချိန်မျိုးမဟုတ်ပဲတခြားဟာတွေလည်းဖြစ်သွားနိုင်ပါတယ်ဒါပေမဲ့14လအကြာမှာတော့ကျွန်တော်အနေနဲ့ကောက်တီးပြန်ရိုက်ပြီးတော့မာစတာပြိုင်ပွဲမှာလည်းဝင်ကစားနိုင်လိုက်ပါပြီ
ဒီနေ့အတွင်းမေဂျာဖလားကောက်တီးပြိုင်ပွဲ၄ခုမှာတော့ချန်ပီယံ၄ယောက်ထွက်ပေါ်လာခဲ့ပြီးတော့ The Masters ပြိုင်ပွဲမှာတော့ American က Scottie Scheffler ကဘိုးဆွဲခဲ့ပြီးတော့ PGA Championship ဖလားကိုတော့ American က Justin Thomas ကအနိုင်ရပါတယ်။ American Open ပြိုင်ပွဲမှာတော့ England က Matt Fitzpatrick ကအနိုင်ရသွားခဲ့ပြီးတော့ကမ္ဘာကျော် St Andrew ကွင်းမှာကစားခဲ့တဲ့ British Open ကောက်တီးပြိုင်ပွဲမှာတော့ Australia နိုင်ငံသား Cameron Smith ကအနိုင်ရပြီးချန်ပီယံဖြစ်သွားပါတယ်။ ဒီနေ့ကောင်းသီးပြိုင်ပွဲမှာထူးခြားတာတစ်ခုကတော့ sorry နိုင်ငံကအများပိုင်းယင်းနှမြုံနှံမှုရမုံငွေအဖွဲ့ကငွေကြေးကမခဏလုတ်တဲ့ LIB Golf Tour ပြိုင်ပွဲဖြစ်ပြီးတော့စုကြေးငွေ American Dollar 255သန်းလောက်သုံးပြီးကမ္ဘာကျော်ကောင်းသီးသမားတွေအတော်များများကို LIB Tour ပြိုင်ပွဲတွေမှာကစားဖို့ခေါ်ခဲ့တာကြောင့် PGA Tour ပြိုင်ပွဲနဲ့ထိတိုက်တွေ့ပြီးတော့ကောင်းသီးလောကမှာလှုပ်လှုပ်ခတ်ခတ်တွေဖြစ်သွားခဲ့ပါတယ်ခင်ဗျာအမေရိကန်နိုင်ငံဘက်မှာတော့ Super Bowl လို့ခေါ်တဲ့ American အမျိုးသားဘောလုံးပွဲ Final မှာ LA Rams အသင်းကအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ Super Bowl Final ကို American အနောက်ချမ်းက LA မြို့မှာကစားခဲ့ကြတာမှာမြို့ကန် LA Rams အသင်းက Cincinnati Bengals အသင်းကို 23-20 နဲ့အနိုင်ရပြီးတော့ Super Bowl Champion ဖြစ်သွားတယ်ဆိုတာသင်ပြရင်းနဲ့ပဲဒီနေ့အတွက်အားကစားအနည်းချုပ်အစီအစဉ်ကိုဒီမှာပဲဆုံးသတ်လိုက်ပါတော့။
2022ခုနှစ်အတွင်းပေါပေါက်ခဲ့တဲ့အားကစားသတင်းအနည်းချုပ်ကိုကိုရနိုင်ကစူးစီးတင်ပြသွားတာပါရှင်။သတ်သရှင်များရှင် VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာပင်မစာမျက်နှာရဲ့လက်ရဖက်မှာတွေ့ရတဲ့တိုက်ရိုက်နာစီရန်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတွေကိုခဏအလိုက်အလွယ်တကူရှာဖွေကြည့်ရှုနိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုဆောင်မိုးကျော်ပြောပြပေးပါရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းထိုင်းနိုင်ငံကိုရွှေ့ပြောင်းနေထိုင်တဲ့မြန်မာလူချမ်းသာတွေနဲ့လူလက်တန်းစားတွေပိုများလာပြီး2022ခုနှစ်ပထမ6လအတွင်းချင်းမိုင်တမြို့ထဲမှာတင်မြန်မာနိုင်ငံသားတွေတရားဝင်ဝယ်ယူတဲ့တိုက်ခန်းပေါင်း188ခန်းဟာဘက်ငွေတန်ဖိုး 1.34 ဘီလီယံဘိုးရှိတယ်လို့အင်္ဂလိပ်လိုထုတ်ဝေတဲ့ Time Inquirer စီးပွားရေးနဲ့ဈေးကွက်စောင့်ကြည့်စာဆောင်မှာဖော်ပြထားပါတယ်ချင်းမိုင်မြို့မှာတရုတ်နိုင်ငံသားတွေကအများဆုံးဝယ်ယူကြပြီးတိုက်ခန်းပေါင်း 3,562 ခန်းကဘတ်ငွေတန်ဖိုး 18 ဘီလီယံနီးပါးဘိုးရှိသလိုဒုတိယအများဆုံးဝယ်တဲ့ရုရှားနိုင်ငံသားတွေရဲ့တိုက်ခန်းပေါင်း 420 ကဘတ်ငွေ 1.36 ဘီလီယံဘိုးရှိပါတယ်။ Time Inquirer စီးရင်အရမြန်မာတွေဝယ်ယူတဲ့ချင်းမိုင်ကတိုက်ခန်းအရေအတွက်ဟာရုရှားရဲ့ထက်ဝက်တောင်မရှိပေမဲ့တန်ဖိုးအားဖြင့်တော့သိပ်မကွာလာပါဘူး။ထိုင်းနိုင်ငံကိုမြန်မာတွေအလောက်ကန်ရှာဖွေဖို့သွားလို့ရှိကြပြီးမြန်မာနိုင်ငံသား2တန်းခွဲကနေ3တန်းလောက်အထိရှိနေနိုင်တယ်လို့ရွှေပြောင်းအလုံသမားရေးဆောင်ရွက်တဲ့အဖွဲ့အစည်းတွေကကမ်းမန့်ထားပါတယ်။အခုအခါမှာတော့မြန်မာနိုင်ငံကနေငွေကြေးတက်နိုင်သူတွေပါထိုင်းနိုင်ငံကိုရွှေပြောင်းနေထိုင်မှုများလာနေပြီးမြို့တော်ဘန်ကောက်မှာလည်းမြန်မာနိုင်ငံသားတွေတိုက်ခန်းဝယ်ယူမှုတွေမြင့်တက်လာနေတယ်လို့ဘန်ကောက်မြို့မြန်မာအသိုင်းအဝိုင်းကပြောဆိုပါတယ်။ထိုင်းနိုင်ငံကိုလာရောက်တဲ့အခါမှာရုရှားနိုင်ငံသားတွေလည်းတိုးလာနေတာဖြစ်ပြီးနိုဝင်ဘာလအတွင်းရုရှားနိုင်ငံသားလာရောက်မှုဟာစက်တင်ဘာလကထက်ခုနှစ်ဆများလာတယ်လို့ထိုင်းမှတ်တမ်းတွေမှာဖော်ပြပါတယ်။ COVID-19 ကူးစက်မှုတွေကျဆင်းလာခဲ့တဲ့နောက်ပိုင်းထိုင်းနိုင်ငံမှာခရီးသွားလုပ်ငန်းပြန်လည်ဖွံ့ဖြိုးလာပြီးနိုဝင်ဘာလတရက်တလတည်းမှာတင်လာရောက်လည်ပတ်တဲ့ခရီးသွား 1.8 တန်းကျော်ရှိပါတယ်။မြန်မာနိုင်ငံမှာပဋိပက္ခတွေကြောင့်အိုးအိမ်ဆုံးကွာထွက်ပြေးရသူ 1.4 တန်းကျော်ရှိနေပြီးလာမယ့် 2023 ခုနှစ်အတွင်းမှာလည်းလက်ရှိနှုံတာဒါမှမဟုတ်ဒီနှုံထားတဲ့ပိုတဲ့ဒုက္ခတွေအရေအတွက်တွေတိုးလာနိုင်တာကြောင့်လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပိုဆိုးလာနိုင်တယ်လို့ကုလသမဂ္ဂရဲ့နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများဆိုင်ရာအဖွဲ့အစည်းဖြစ်တဲ့ IOM ကထုတ်ပြန်ထားပါတယ်တရုတ်ရှိဘက်ပင်လယ်ပြင်အတွင်းတရုတ်နဲ့ရုရှားတပတ်ကြာရေတပ်ပူးတွဲစည်းရေးလက်ချင်းမှုပြီးဆုံးသွားပြီလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဒီလက်ချင်းမှုမှာရေမြုပ်ဘုံတွေစစ်သင်္ဘောကပစ်ခတ်တဲ့နည်းတွေနဲ့ရန်သူရဲ့ရင်ငုတ်သင်္ဘောကိုဖမ်းဆီးချေမှုန်းတဲ့လက်ချင်းမှုတွေလည်းပါဝင်တယ်လို့ထုတ်ပြန်ထားပါတယ်။တရုတ်ဆိုရကကိုဗစ်ကာယောဂါထိန်းချုပ်ရေးအတွက်3နှစ်ကြာဆိုင်းငံ့ထားတဲ့တာမန်ပြည်ဝင်ခွင့်ဗီဇာတွေနဲ့နိုင်ငံကူးလက်မှတ်တွေကိုပြန်ထုတ်ပေးမယ်လို့ပြောပါတယ်။ဒါဟာကာယောဂါထိန်းချုပ်ကန့်သက်တားမြစ်ချက်တွေဖြေလျှော့ပေးတာမှကြီးမားလာတဲ့ခြေလှမ်းတရားလည်းဖြစ်ပါတယ်။ဒီဆောင်ရွက်မှုကြောင့်လာမယ့်လမှာကြာရောက်တော့မယ့်တရုတ်နှစ်တစ်ကူအားလိုက်ရာသီမှာတန်းနဲ့ချီတဲ့တရုတ်ပြည်သူတွေလည်းပြပနိုင်ငံတွေကိုခရီးသွားနိုင်ခြေရှိပါတယ်။2023ခုနှစ်ကြိုဆိုဖို့အတွက်နယူးယောက်မြို့တော်ကကမ္ဘာကျော် Times Square မှာအထင်ကြီး Crystal Pan ဘောလုံးကြီးဓာတ်ကိုအင်္ဂါနေ့ကပဲဖန်ကျပေါင်း200နီးပါးနဲ့ထည့်သွင်းတက်ဆင်ခဲ့ကြပါတယ်ခင်ဗျာ။
တရင်အချင်းချုပ်ကိုကိုစောမိုးကျော်တင်ပြခဲ့တာပါရှင်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပြီး engineer တွေကတော့ Jimmy Cook နဲ့ Darrell Smith တို့ဖြစ်ပါတယ် VOA American အသံရမနက်6:00-9:00အစီအစဉ်တွေကို line တိုမီတာ30နဲ့ line တိုမီတာ48နဲ့ VOA ရဲ့ Facebook စာမျက်နှာကရော VOA ရဲ့ဒီ web internet website ကနေပါထုတ်လွှင့်ခဲ့တာပါသတ်သားရှင်များနဲ့တကမြန်မာပြည်သူပြည်သားအလုံးကြားမှာရှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနောင်လာပါ
This program has come to you from the Voice of America, Washington.